Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစေ VOA American တန်ကနေ2018ခုနှစ်ဇူလိုင်လ10ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုင်းဒိုမီတာ24.50MHz တို့ကနေစတင်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီတင်ပြနေပါတယ်ခင်ဗျာကျွန်တော်ဆက်မှုပြခင်ဗျာခုမနေ့ခင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးပါပါချင်းရိုင်ခိုင်မဲဆိုင်မြို့ကကြောက်ကူထဲမှာတရင်နှစ်ပတ်ကျော်ပိတ်မိနေတဲ့ကျောင်းသားလေးတွေတက6ယောက်ကိုကယ်တင်နိုင်ပြီဖြစ်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းဦးဟာမြောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သဘောတူလက်မှတ်ရေးထိုးထားတဲ့နျူကလ িয়ার ဖြတ်သိမ်းရေးလုပ်မယ်ဆိုတဲ့ကတိကိုလိုက်နာမယ်ဖြစ်ကြောင်းသူယုံကြည်ကြောင်းအမေရိကန်သမ္မတကပြောကြားလိုက်ပါတယ်မြန်မာနိုင်ငံလျှို့ဝှက်ချက်များအဥပဒေနဲ့အဖမ်းခံရတဲ့ Writers သတင်းသမားညကိုတင်းလာနေမှာပဲမြောက်ပိုင်းခံတရားရုံးကဆွဲချက်တင်လိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးဝင်
းကောင်းပါခင်ဗျာအဲ့ဒီလိုသတင်းတွေပြီးနားဆင်ကြမယ်အထက်မှာဆိုရင်တော့တရားရုံးကဆွဲချက်တင်ဖို့ဆုံးဖြတ်လိုက်တဲ့ Writer သတင်းတောက်ဒီရဲ့အရေးနဲ့ပတ်သက်ပြီးတော
့ We remain concerned at the arrest and continued detention of the Reuters journalists.Secretary General has repeatedly urged their release.
လောက်တမကအတွင်းမှုကြောင့်ပြောခွင့်ရကပြောဆိုသွားတာဖြစ်ပါတယ်။သတင်းတော်တွေကိုတိစက်တဲ့ခါမှာအသေးစိတ်ကိုနားဆင်ရပါမယ်။အဲ့ဒါအပြင်တိုင်းမြန်မာနေဆက်ထမ်းပြချမ်းကလှိုင်းကူအတွင်းမှာပိတ်မိနေသူတွေကိုကယ်ထုတ်နေကြတဲ့နောက်ဆုံးအခြေအနေဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တပ်တွေကထောက်ထားကတ်တွေထုတ်ပေးနေတယ်ဆိုတဲ့အကြောင်းဘန်းငွေတန်း900ကျော်တန်ဖိုးရှိတဲ့မြန်မာပြည်ဝဒေသကထုတ်တဲ့မူရစီဝါတွေထိုင်းနိုင်ငံအတွင်းမှာဖမ်းဆီးရမိတဲ့သတင်းစာတာတွေကိုနားဆင်ကြပါမယ်။အပတ်စဉ်ကဏ္ဍတွေအဖြစ်စီဝါရေးကဏ္ဍနဲ့တူတာဆုံးတဲ့အမေရိကန်တခွင်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်အောင်လည်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ထိုင်းနိုင်ငံချင်းရန်ခင်မေဆန်မျိုးကကြောက်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိနေတဲ့အကြောင်းသား12ဦးနဲ့ဘောလုံးနီးပြတူပါတဲ့အဖွဲ့တွေကအကြောင်းသားလေး၈ယောက်ကိုကယ်တင်နိုင်ပါပြီ။တနင်္ဂနွေနေ့က၄ယောက်ကိုကယ်ထုတ်နိုင်ခဲ့တာဖြစ်ပြီးတနင်္လာနေ့မှာတော့နောက်ထပ်၄ယောက်ကိုကယ်နိုင်ခဲ့တယ်လို့ကယ်နိုင်ခဲ့တယ်လို့သူတို့ဟာဆေးရုံကိုချောချောမောမောရောက်လာတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။တနင်္လာနေ့ကယ်ဆယ်လုပ်ငန်းဟာချုံးမွေကြောင်းနဲ့ကြံကြောင်းသား၄ယောက်နဲ့နီးပြကိုနောက်၃ရက်အတွင်းမှာပဲကယ်ထုတ်ဖို့လုပ်နေတယ်လို့ထိုင်းကယ်ဆယ်အဖွဲ့ခေါင်းဆောင်ကပြောပါတယ်။ဒါပေမဲ့ဒီ၅ယောက်ကိုတစ်ချိန်တည်းနဲ့ကယ်ထုတ်နိုင်မလားဘယ်နှချိန်ကယ်ထုတ်အောင်လဲဆိုတာတိတိချာချာမသိသေးပါဘူးလို့ချင်းရိုင်ခင်ယာယီအုပ်ချုပ်ရေးမှူးကပြောပါတယ်။သူတို့ဟာတဝက်ဘောလုံးအတင်းသားအသင်းကအသင်းသားတွေမှသူတို့ကိုတောဝဲလို့ချက်စနုတ်ခေါ်ကြပြီးတောဝဲကလေးရှစ်ကောင်ကို၂ရက်အတွင်းကယ်ထုတ်နိုင်ပြီလို့ထိုင်းရေတပ်အထူးတပ်ဖွဲ့ကသူတို့ရဲ့ Facebook စာမျက်နှာမှာရေးပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဟိုချာနဲ့ဆေးရုံမှာကုသပေးနေတဲ့ကလေးရှစ်ယောက်ကိုတွေ့ဆုံမှုချင်းရန်ခင်ကိုရောက်လာတာပါ။ဂူရက်ကကယ်ထုတ်လာတဲ့ကလေးတွေကိုဂူနာကဆေးကုသဖို့ဖွင့်ထားတဲ့နေရာမှာကနဦးဆေးစစ်ပေးပြီးချင်းရိုင်ကဆေးရုံကိုရဟယံနဲ့တည်ဆောင်လာတာဖြစ်ပါတယ်။ကဲထုတ်လာတဲ့ကလေးတွေနာမည်ကိုတာဝန်ရှိသူတွေကထုတ်မပြောသေးပါဘူး။ပထမနေ့ကကဲသူတွေနဲ့ကဂူရင်းအခြေအနေကိုနားလည်နေတာမို့နောက်တနေ့မှာပဲလေသူတို့ပဲဆက်ပြီးကဲဆယ်ကြီးကိုလှုပ်ဆောင်နေတာပါ။ဂူထဲမှာကျန်တဲ့၅ယောက်ရဲ့စမ်းမိုင်အခြေအနေကောင်းတယ်လို့ချင်းရန်ယာယီအုပ်ချုပ်ရေးမှူးကပြောပါတယ်။ဒီအကြောင်းအပြည့်စုံကိုသတင်းတွေအပြီးမှဆက်ပြီးနားဆင်ရမှာပါ။
EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံဖြစ်ကနေပြီးတော့နှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ဗြိတိန်အစိုးရအဖွဲ့အတွင်းသဘောထားကွဲလွဲမှုတွေကြောင့်နိုင်ငံခြားရေးဝန်ကြီး Boris Johnson ရာထူးကနေမနေ့တုန်းကပဲနှုတ်ထွက်သွားတယ်လို့ဗြိတိန်ဝန်ကြီးချုပ်ယုံရဲ့ပြောဆိုချက်အရသိရပါတယ်။ဥရောပသမ္မတနဲ့ကုန်သွယ်ရေးတွေကိုအနီးကပ်ဆက်ပြီးတော့လှုပ်ဆောင်သွားဖို့ဆိုတဲ့ဝန်ကြီးချုပ် Theresa May ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့မကျေနပ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီး Boris Johnson ကသူ့ရဲ့နှုတ်ထွက်စာထဲမှာရေးသားထားပါတယ်။ဒီရောမသမကဖွဲ့တဲ့ကနေပြီးတော့နှုတ်ထွက်မဲ့အိမ်မက်ကတော့ကိုကိုကိုမယုံကြည်မှုတွေကြောင့်အဆုံးသတ်တော့မယ်လို့လဲဘော့ရစ်ဂျွန်ဆန်ကသူ့ရဲ့နှုတ်ထွက်စာမှာရေးသားထားပါတယ်။ပြီးခဲ့တဲ့2016ခုနှစ်ဇွန်လတုန်းကကျင်းပခဲ့တဲ့ EU ကနေဗြိတိန်ခွဲထွက်တဲ့မတဲ့လူလူဆန္ဒခံယူပွဲရဲ့ရလဒ်တွေနဲ့ပတ်သက်ပြီးအကောင့်တွေဖော်ရေးမှာအကောင်းဆုံးနည်းလမ်းနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ဆန်နဲ့သဘောတူညီမှုမရှိဘူးလို့ဝန်ကြီးဂျွန်ဆန်နှုတ်ထွက်မှုကြေညာအပြီးမကြာခင်မှာပဲဝန်ကြီးချုပ်ထရီဆာမေကလှုပ်တော်တင်မှာပြောခဲ့ပါတယ်။ဒါပေမဲ့လည်းဝန်ကြီးဂျွန်ဆန်ရဲ့ EU ကနေနှုတ်ထွက်ရေးဆိုင်ရာလှုပ်ဆောင်ခဲ့မှုတွေနဲ့ပတ်သက်ပြီးတော့အသိအမှတ်ပြုလုပ်တဲ့အကြောင်းဝန်ကြီးချုပ် Theresa May ကဆိုပါတယ်ဗြိတိန်ခွဲထွက်ရေးဝန်ကြီး David Davis ရာထူးကနေနှုတ်ထွက်ပြီးနောက်တစ်ရက်ကျမှပဲဝန်ကြီးဂျွန်ဆန်နှုတ်ထွက်ခဲ့တာပါသူ့ရဲ့နေရာမှာအစားထိုးဖို့လက်ရှိကျန်းမာရေးဝန်ကြီး Jeremy Hunt ကိုဝန်ကြီး Theresa May ကဝန်ကြီးချုပ် Theresa May ကရွေးချယ်ထားပါတယ်ဒါကိုဗြိတိန်ပြည်မှာကြီးကလည်းသဘောတူခွင့်ပြုတယ်လို့ဆိုပါတယ်
အနာရောမယ်အမေရိကန်တရားလွှတ်တော်ချုပ်တရားသူကြီး Anthony ကနေဒီရဲ့နေရာမှာအစားထိုးခံထားမဲ့သူတွေအမည်စင်းကိုတင်းလာနေညမှာကြီးညာမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။သမ္မတကြီးညာချက်ထွက်လာရင်အမည်စင်းတင်သွင်းနိုင်ကိုအဓိကအတည်ပြုပေးရမယ်အထက်လွှတ်တော်မှာအခြေတင်ဖြစ်လာနိုင်စရာရှိပါတယ်။အထက်လွှတ်တော်မှာ Republican Party ကမဆိုးသလောက်အသာစီးရနေပေမဲ့အတိုက်ခံ Democrat တွေကသမ္မတထရမ့်ရွေးသူကိုထိုးနှက်ဖို့အတွက်အသင့်ပြင်နေပါတယ်။အမေရိကန်သမ္မတတယောက်နဲ့တရားလွှတ်တော်ချုပ်တရားသူကြီးကိုရွေးပေးရတာအရေးပါဆုံးဆုံးဖြတ်ချက်ဖြစ်ကြောင်းသမ္မတထရမ့်ကတနင်္လာနေ့ကြေညာချက်မထုတ်ခင်မှာသူ့ရဲ့ Twitter ကနေရေးပါတယ်။ရေးဆွဲထားတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုသစ္စာရှိရှိအကောင့်ထဲဖို့ဖို့တာဝန်ထမ်းဆောင်တဲ့တရားသူကြီးရွေးချယ်ရေးဟာသူ့ရဲ့အကြီးမားဆုံးတာဝန်ဖြစ်ကြောင်းအပတ်စဉ်မင်ကွန်းနဲ့မှာသမ္မတထရမ့်ကပြောခဲ့တာပါ
။ပြီးခဲ့တဲ့မလတုန်းကရုရှားတရှူဟောင်းတူနဲ့သူ့ရဲ့သမီးဖြစ်သူကိုတိုက်ခတ်ခဲ့တဲ့အစိမ့်နဲ့အမျိုးအစားတူတဲ့အစိမ့်တင်ပြီးတော့ဗြိတိန်မျိုးသမီးတူတွေဆုံးသွားခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ဗြိတိန်ကာကွယ်ဝင်ကြီးကရုရှားကိုအပြစ်တင်နေပါတယ်။ဗြိတိန်မျိုးပေါ်မှာလာပြီးတော့ရုရှားဘက်ကတိုက်ခိုက်တာပဲဆိုတာရှင်းနေ။ဗြိတိန်နိုင်ငံသူတူတွေဆုံးခဲ့ရပြီးဗြိတိန်နဲ့တူကမ္ဘာနိုင်ငံတွေကရုရှားကိုဝိုင်းပြီးတော့အပြစ်တင်ရှုတ်ချမဲ့ကိစ္စပဲလို့ယူဆတဲ့အကြောင်းဗြိတိန်ကာကွယ်ဝင်ကြီး Kevin Williamson ကလွှတ်တော်မှာမနေ့တုန်းကပြောခဲ့ပါတယ်။ဗြိတိန်မျိုးသမီးအစိတ်တင်တင်ဆုံးခဲ့တဲ့ကိစ္စကသူတို့နဲ့မဆိုင်ဘူးလို့ရုရှားဘက်ကဆိုပါတယ်။ဗြိတိန်မှာအစိတ်တင်မှုတွေဖြစ်နေတာနဲ့ပတ်သက်ပြီးတော့အလေးနဲ့စိတ်ပူပန်နေပြီးဒီဖြစ်ပျက်တွေကဥရောပတိုက်သားတွေအားလုံးအတွက်အနေရရှိစေမဲ့သတိပေးချက်တွေပဲလို့ရုရှားဆိုရရဲ့ပြောခွင့်ရပုဂ္ဂိုလ် Dmitry Peskov ကပြောပါတယ်။အင်္ဂလန်နိုင်ငံတောင်ပိုင်းစစ်ရုံတစ်ခုမှာတနင်္လာနေ့က Don Strugger ဆိုတဲ့အမျိုးသမီးတင်ဆုံးခဲ့ပြီးတဲ့နောက်ပိုင်းဒီကိစ္စကိုလူသတ်မှုအဖြစ်ဗြိတိန်ရဲတပ်ဖွဲ့ကအမှုဖွင့်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။
PUA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
EU American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်မြောက်ပိုင်းပြည်ပကားတွေကိုစုံစမ်းရင်းအဖမ်းခံရတဲ့ Writers သတင်းတောင်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမြောက်ပိုင်းခရင်တရားရုံးကနေတင်းလာနေမှာနိုင်ငံတော်လျှို့ဝှက်ချက်အုပ်ပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ဖို့ဆုံးဖြတ်လိုက်ပါပြီ။အခုလိုမြန်မာတရားရုံးကဆုံးဖြတ်လိုက်တဲ့ပုံမှာ Writers သတင်းဌာန Editor ချုပ်လည်းဖြစ်ဥက္ကဋ္ဌလည်းဖြစ်တဲ့ Stephen J. Adler ကတိတ်ကိုစိတ်ပြတ်မိကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီဆုံးဖြတ်ချက်ကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးအတွက်တန်လျက်ဖြစ်လာရတယ်လို့လည်းပြောပါတယ်။တနင်္လာနေ့ကတရားရုံးအခုလိုဆုံးဖြတ်လိုက်တဲ့ပုံမှာများစွာစိတ်ပြတ်မိတယ်လို့ရန်ကုန်မြို့မှာရှိတဲ့ American တန်ရုံးကလည်းကြေညာချက်ထုတ်ပြန်ပါတယ်။ဒီတရားရုံးဆုံးဖြတ်ချက်ဟာသတင်းမီဒီယာလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးအတွက်နောက်ကျောင်းပြန်လှည့်သွားစေတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လည်းပြောပါတယ်။အလားတူပဲ EU ဥရောပသမဂ္ဂနဲ့ Australia နိုင်ငံတွေကလည်းဒီတရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့ဆိုရင်ကြောင့်အတိအသေးညင်ညာချက်တွေထုတ်ပြန်ပြောဆိုကြပါတယ်
။ကုလသမဂ္ဂရဲ့လက်ထောက်ထိုးရေးတွင်းရေးမှုချုပ်လည်းဖြစ် UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေးရဲ့အာရှနဲ့ Pacific Data ရုံးရဲ့ညွှန်ကြားမှုလည်းဖြစ်တဲ့ Mr. Haulian Su ဟာမြန်မာနိုင်ငံကိုဒီကနေ့ရောက်လာမယ်လို့မြန်မာနိုင်ငံကုလသမဂ္ဂရုံးကမနေ့တုန်းကသတင်းထုတ်ပြန်ပါတယ်။ Mr. Su ဟာဇူလိုင်လ10ရက်ကနေပြီးတော့12ရက်နေ့ထိနေ့ရက်ကြာခီးစဉ်နဲ့မြန်မာပြည်ကိုရောက်လာမှာဖြစ်ပြီးအစိုးရအဖွဲ့ရဲ့အကြီးအကဲပြည်တော်စုဝင်ကြီးတွေနဲ့တွေ့ဆုံမှုရှိတယ်လို့ဆိုပါတယ်။ Mr. Su ရဲ့အခုခီးစဉ်တွင်ပြီးခဲ့တဲ့ဇွန်လတုန်းကကုလသမဂ္ဂ UNDP နဲ့မြန်မာစိုးရတို့ကြားသုံးပွင့်ဆိုင်သဘောတူညီထားကြတဲ့နားလည်မှုစာချုပ်လောက်ကိုအကောင့်တွေဖော်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးသွားဖို့ရှိတယ်လို့လည်းဆိုပါတယ်။ဒီစာချုပ်လောက်ရဗြိတိဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေနေရက်ကိုအနေနဲ့ကင်းကင်းနဲ့ပြန်လည်နိုင်ရေးကိစ္စကိုအဓိကထားပါတယ်။ Mr. Su ကမနေ့ကကြာရင်ကျင်းပမဲ့ဒီ၂၁ရာစုပင်လုံညီလာကတတိယအကြိမ်စီဝေးကိုတက်ရောက်ဖို့ရှိပြီးတော့ကုလသမဂ္ဂအဖွဲ့အစည်း၁၂ခုရဲ့ရုံးခန်းတွေပါဝင်မဲ့ကုလသမဂ္ဂရုံးအစ်စ်ကိုလည်းနေပြီးတော့မှမနေ့ကကြာရင်ဖွင့်လှစ်ပေးလိမ့်မယ်လို့ကုလသမဂ္ဂရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ဟာသူတို့နှစ်ဦးသဘောတူလက်မှတ်ရေးထိုးထားတဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးလုပ်မယ်ဆိုတဲ့ကတိကိုလိုက်နာမယ်ဆိုတာသူစိတ်ချယုံကြည်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒါအပြင်တရုတ်အစိုးရဟာကုန်သွယ်ရေးနဲ့ပတ်သက်တဲ့အမေရိကန်ရဲ့သဘောထားကြောင့်ဒီသဘောတူညီချက်ကိုအပြစ်သဘောဖိအားတွေပေးနေတဲ့ပုံမျိုးလဲတင်းလာနေမှာပဲပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ခ်ပွန်ပီယိုဟာမြောက်ကိုရီးယားကိုလာဆင်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေဆွန့်လွတ်ဖို့တဲ့လူဆိုးဆန်ဆန်တောင်းဆိုနေတယ်လို့မြောက်ကိုရီးယားဆွဆဲမှုတွေထွက်ပေါ်လာပြီးတဲ့နောက်မှာသ သမ္မတ Trump က Twitter ကနေပြီးတော့တနင်္လာနေ့မှာအခုလိုရေးသားလိုက်တာလည်းဖြစ်ပါတယ်
။ကမ္ဘာဖလားဘောလုံးအကျိုးဘလူးပွဲရဲ့ပထမပွဲစဉ်ကိုဒီကနေ့စတင်ပါလိမ့်မယ်။ပြင်းထန်တဲ့ Belgian တင်းတို့ကစားကြမှာပါ။နောက်ပြန်ကြရင်တော့ Croatia နဲ့ England တင်းတို့ကစားကြမှာဖြစ်ပြီးတော့နိုင်တဲ့နှစ်သင်းကနောက်ဆုံးဘလူးပွဲကိုတက်၊ရှုံးတဲ့နှစ်သင်းကတတိယနေရာကိုလူရမှာပါ။နောက်ဆုံးဘလူးပွဲကို Russia နိုင်ငံမြို့တော် Moscow မှာတနင်္လာနေ့ကျရင်ကျင်းပပါလိမ့်မယ်။ဒီကနေ့ကစားကြမဲ့ Belgian တင်းဟာဒီကမ္ဘာကျော် Brazil တင်းကို၂ဂိုးတကိုးနဲ့ Quarter Final မှာအရန်ယူခဲ့ပြီးတော့အုပ်စုပွဲစဉ်တွေတုံးမှာတော့ဆိုလို့ရှိရင်အင်္ဂလန်အသင်းကိုတကောကောမရှိနဲ့ဘယ်ဂျီယံကနိုင်ငံပူးပါတယ်ဒီကနေ့ကစားမဲ့ပြင်သစ်အသင်းကလည်းကမ္ဘာကျော်အာဂျင်တီးနားအသင်းကို16သင်းရှုံးထွက်အဆင့်တုန်းက၄ဂိုး၃ဂိုးနဲ့နိုင်ရခဲ့တာပါအဲဒါကြောင့်ရုရှားနိုင်ငံရဲ့ဒုတိယမြို့တော်ဒုတိယအကြီးဆုံးမြို့ဖြစ်တဲ့စိန့်ပီတာစဘတ်မှာဒီကနေ့ကစားကြမဲ့ပြင်သစ်နဲ့ဘယ်ဂျီယံပွဲကတော့ကြီးကောင်းမဲ့ပွဲတစ်ခုလို့ခန့်မှန်းရပါတယ်ခင်ဗျာ Direct from Washington The Voice
of America VOA ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လည်းတို့ကြီးညာသွားကြတာဖြစ်ပါတယ်။ကဲအခုတော့ဒီကဘာလုံးကစိတ်ဝင်စားစောင့်ကြည့်နေကြတဲ့သတင်းတစ်ပုဒ်ကိုတင်ပြပါမယ်။ထိုင်းနိုင်ငံမေဆိုင်မြို့မှာဇွန်လ23ရက်နေ့ကလေးကလန်ကူတင်းမှာပိတ်မိနေတဲ့ကျောင်းသားလေး12ဦးနဲ့ဘောလုံးနည်းပြတဦးစုစုပေါင်း73ဦးကိုဇူလိုင်လ8ရက်နေ့တုန်းက4ဦး၊ဇူလိုင်လ9ရက်နေ့မှာ4ဦးစုစုပေါင်း8ဦးကဲတင်နိုင်ခဲ့ပြီးဖြစ်ပါတယ်။ကဲတင်နိုင်ဖို့အတွက်ထိုင်းရေတပ်တပ်ဖွဲ့နဲ့နိုင်ငံတကာကကယ်ဆယ်ရေးအဖွဲ့တွေပူးပေါင်းပြီးတော့လှုပ်ဆောင်နေရမှာကြန့်ရှိနေတဲ့ကလေး၄ဦးနဲ့နီးပြဆရာ၁ဦးစုစုပေါင်း၅ဦးကိုကယ်တင်နိုင်ဖို့ကြိုးပမ်းမှုမှာနောက်ဆုံးအခြေအနေကတော့ဘလို့ရှိပါသလဲကယ်ထုတ်နိုင်တဲ့ကလေး၈ဦးကိုလည်းစေယုံမှာတင်ထားတဲ့အတွက်သူတို့ရဲ့ကျန်းမာရေးအခြေအနေကဘလို့ရှိပါသလဲဆိုတာကိုသိအောင်ကယ်ဆယ်ရေးလုပ်ငန်းတွေကိုအနီးကစောင့်ကြည့်နေတဲ့ထိုင်းအခြေစိုက် Network Media Group ရဲ့ဦးဆောင်ညွှန်ကြားရေးမှူးကိုအောင်မြင့်ကိုကိုကျော်အောင်လင်းကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးတော့ပြောပြပါတယ်
ဒီနေ့ CRM ခေမူကသတင်းစာရှင်းလင်းပွဲလုပ်ပါတယ်သူပြောသွားတာကတော့ရှေ့အောင်မြောက်ကိုကဲထုတ်ပြီးတဲ့အချိန်မှာအရင်နေ့တွေကလိုပဲကောက်စီဂျင်ဘူးတွေကို25မီတာတလုံးချတဲ့ကိစ္စတွေကြိုးတန်းတဲ့ကိစ္စတွေမိသွဲတဲ့ကိစ္စနဲ့ပစ္စည်းပြရာတွေရင်တိုင်းပြန်ပြီးတော့နေရာတကျစီအောင်လုပ်တဲ့ဟာတွေကိုဒီည7နာရီနောက်ပိုင်းမှာသူ့အဖွဲ့နဲ့သူပြန်လုပ်နေပါတယ်ထယ်လာတဲ့အရင်အဖွဲ့ကလည်းသူတို့ပြန်နားနေကြတယ်ဗောလေပြန်လည်ပြီးတော့သူ့နေရာတကျပြန်ဖြစ်အောင် ready ပြန်ဖြစ်အောင်လုပ်ဖို့ဟာအချိန်နိုင်20လောက်ယူရမယ်လို့သူတို့ခန့်မှန်းထားတယ်မနေ့က24နာရီကျော်အချိန်ယူရမယ်လို့ခန့်မှန်းထားပေမဲ့ဒါပေမဲ့အဲ့ဒါစောပြီးတော့ကြိုပြီးတဲ့အတွက်တို့ဒီနေ့နေ့လည်း17နာရီမှသွားခေါ်ပြတော့ဗောမနေ့ကလည်းအဲ့လိုပဲ9 20ပတ်ဝန်းကျင်လောက်တို့အချိန်ယူပြီးတော့မှာဖြစ်တဲ့အတွက်ဒီအိဟာပြီးလို့ရှိရင်ဒီနိုင်ငံကကြီးငုတ်ကေစေးခွဲကနေပြီးတော့ထပ်ပြီးတော့ပြန်နေတဲ့9ရောက်ကိုကဲထုတ်မှာဖြစ်တယ်ဆိုတာမျိုးပြောသွားပါရခင်ဗျအ
ခုလိုမြ мян ဆုံးဖြတ်ပြီးတော့ကေစေးလုပ်ငန်းတွေကိုမြ мян စလိုက်တာလည်းရာသီဥတုစိုးလာမယ်မိုးတွေအကြီးကျယ်ရွာလာမှာကိုစိုးရင်လို့အခုလိုမျိုးဆုံးဖြတ်ပြီးလုပ်တယ်လို့ကျွန်တော်တို့သိထားပါတယ်အခုပတ်ဝန်းကျင်ဒေသမှာရာသီဥတုကဘယ်လိုရှိလဲခင်ဗျ
ဒီညနေ7နာရီလောက်ထိကျွန်တော်တို့အဲ့ဂူရှိကလမ်းရတစ်ဖက်တောထဲမှာကျွန်တော်တို့စောင့်ပြီးကြည့်တဲ့အချိန်မှာည7နာရီလောက်ကစပြီးတော့မူပွဲလေးတွေကြားတဲ့အချိန်မှာအခုကျွန်တော်တို့ည7နာရီခွဲပေါ်ထိုင်းစံတော်ကြီး7နာရီခွဲကျော်တဲ့အထိမိုးတွေရွာနေပါတယ်ဒါပေမဲ့ဒီနေ့39တမကဗိုလ်ချုပ်တယောက်ပြောသွားတာကတော့ရေတွေထုတ်ထုတ်ထားတဲ့ဟာကတော်တော်လေးညော့နေသေးပါတယ်အပြင်မှာမိုးရွာနေပေမဲ့အထဲမှာကတော့အရှင်နေရာပုံမှန်ပဲဖြစ်တယ်လို့ပြောလို့ရပါလို့ဆိုတော့သူတို့ကရေတွေကိုသူတို့အထက်ကနေဆုတ်ထွက်တာရှိတယ်ဘေးကလည်းဂူတွေကိုရေဝင်နိုင်တဲ့လမ်းကြောင်းတွေကိုကာထားတဲ့အတွက်စိတ်ပြီးတော့စိတ်ကူစရာမရှိဘူးနောက်တစ်ခုကသတင်းစာရှင်းလင်းပွဲပြီးမှပြောသွားတာကကျွန်တော်မိုးကို3ရက်တောင်းမှထားတယ်ပေါ့လေ3ရက်ပဲ3ရက်ပြီးရင်ကျက်တယ်လို့လုပ်ပါဆိုပြီးတော့သူကနောက်တလို့လို့လည်းအဲ့လိုမျိုးပြောသွားတာမျိုးရှိတယ်ဆိုတော့မနေ့ကမှတော့သူတို့9ရက်ကိုအပြီးခေါ်ထုတ်မဲ့အစီအစဉ်မျိုးတော့ရှိပါတယ်ခင်ဗျ
ပြင်ကိုပြန်ပြီးတော့ကဲထုတ်နိုင်ခဲ့ကြတဲ့ဒီကလေး6ရောက်ရဲ့အခြေအနေပေါ့လေစေယုံကိုပို့ထားတယ်သူတို့အခြေအနေနဲ့ပတ်သက်လို့ဗားဒီများသိထားပါလဲခင်ဗ
ျဒီကနေ့ညနေသတင်းစာရှင်းလင်းပွဲမှာရှင်းတိုင်းခရိုင်မှုကပထမ4ရက်ကမနေ့ကရောက်လာပြီးတဲ့အခါမှာဒီကနေ့မနေ့အစောမှာသူကဖကဖောင်းမှုဆိုတဲ့ဟာမျိုးတောင်းစားတယ်အရွက်တစ်မျိုးနဲ့ဒီဝတ်သားနဲ့ကြော်ထားတဲ့သမင်းနဲ့စားတဲ့နှင်းတစ်မျိုးပေါ့ဗျာဒါပေမဲ့ဆရာဝန်ကစားလို့မရသေးတဲ့အတွက်အဲ့ဒါတော့မစားပါနဲ့ဈေးရုံကတင့်တော်တဲ့အစားအစာကိုပေးစားတဲ့အခါမှာအဲ့ဒါပဲပေးစားဖြစ်ပါတယ်ဆိုတဲ့အကြောင်းပြောသွားတယ်နောက်တစ်ခါဒီနေ့ညနေဈေးရုံရောက်တာတော့7နာရီ23ပေါ့ဒီကူကနေစားထွက်တာတော့7နာရီနဲ့5မိနစ်လောက်မှကူကနေစားထွက်လာတာကျွန်တော်တွေ့ရဆိုတော့အဲ့ကလေးနောက်ဆုံးရှေ့ရောက်မြောက်အထိကိုသူပြောသွားတာတော့ကလေးတွေအားလုံးကဈေးရုံရောက်ပြီးအားလုံးသတိရှိနေပါတယ်သတိရနေပါတယ်ဆိုတာမျိုးတော့သူပြောသွားတယ်ဆိုတော့အားလုံးကကျန်းမာရေးကောင်းတယ်ဒါပေမဲ့မိသားစုဝင်တွေနဲ့ဘေးမထွက်သေးသလိုတခြား ဒီသတင်းတောက်တွေကဆိုပို့ပြီးတော့သိုးပါတယ်သိမတွေ့သေးဘူ
းကျမရင်းနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေကနောက်ဆုံးအချိန်တွေကိုသတင်းတောက်တွေကိုရှင်းပြတာမျိုးတွေရောလုပ်ပြီလားခင်ဗျာ
ဒီနေ့အထိမလုပ်သေးဘူးကျွန်တော်တို့ကမက်ဆေ့ပို့လာတာမျိုးတွေရှိတာကတော့မနက်ဖြန်ချိန်တိုင်းချိန်ဒီကျမရင်းကြီးကနေပြီးတော့သတင်းတောက်တွေကိုသတင်းစာရှင်းလင်းပွဲလုပ်မယ်လို့တော့သိထားရတယ်ဒါပေမဲ့တကယ်လုပ်မယ်မလုပ်မယ်ဆိုတာတော့မနက်ဖြန်စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ခင်ဗျာ
โอเคกู5อู้จั่นเนี่ย6อู้ลุลาบีอารมณ์ว่าแล้วกูเค้าเปล่าได้ตอนဆိုလို့ရှင်ซိုးရင်ရတဲ့အချိန်နေအသိမတွေ့ရဘူ
းဟုတ်တယ်ဒီနေ့သတင်းစာရှင်းလင်းပွဲမှာလဲအာနာပိုင်တွေကသူတို့ပြုတ်ပြုတ်ရွှေရွှေနဲ့ဒါမနေ့ကဆိုပြီးတော့ဟိုအားလုံးထုတ်နိုင်ပြီလို့ကိုယုံကြည်ထားတဲ့ပုံစံမျိုးတွေရှိတယ်နောက်တစ်ခုကဒီကနေ့ညနေ7:00ကျော်ကျော်လောက်မှာဖိုင်းနိုင်ငံဝန်ကြီးချုပ်ကဒီကူရှိကိုရောက်လာပါတယ်ကေဇေးလုံနေတဲ့လူတွေနဲ့တွေ့ဆုံနှုတ်ဆက်တာတွေလုပ်တယ်ဒီကေဇေးဥဆောင်တဲ့လူတွေနဲ့အစည်းအဝေးနိုင်ဝက်ကျော်ကျော်ထိုင်ပါတယ်ပြီးတော့နိုင်ငံတကာကကျေးဇူးရလာကူတဲ့လူတွေကိုလည်းသူနှုတ်ဆက်ပါတယ်ကျေးဇူးတင်ကြောင်းလည်းပြောတယ်ဒီအချိန်မှာမိသားစုဝင်တွေနဲ့ပြည်သူတွေတွေ့ပါတယ်မိသားစုဝင်တွေကိုအားပေးစကားပြောပြီးနှုတ်ဆက်ပြီးတော့ချိန်တိုင်းဆေးရုံမှာရှိတဲ့ဒီလူငယ်၈ယောက်ကိုသွားရောက်တွေ့ဆုံနှုတ်ဆက်တယ်လို့သိရပါတယ်အဲ့လိုတွေ့ဆုံနှုတ်ဆက်တဲ့အချိန်မှာပဲဒီသတင်းစာရှင်းလင်းပွဲမှာချိန်တိုင်းခရိုင်မှုကအရှင်တွေကိုကျွန်တော်တို့ရှင်းပြခဲ့တာဖြစ်ပါတယ်ခင်ဗျာ
ဆေးရုံမှာရောက်နေတဲ့ကဲထုတ်နိုင်ခဲ့တဲ့၈ယောက်ကဘသူတွေလဲကြံခဲ့တဲ့လူတွေကဘသူလဲဆိုတာသိရပြီလားခင်ဗျာ
အဲ့ဒါတွေကိုတေယဝင်ထုတ်ပြန်ပြောဆိုတာမရှိသေးဘူးခင်ဗျအဲ့ဒါတွေနဲ့ပတ်သက်ပြီးတော့သတင်းတော့တွေကလည်းမေးပါတယ်ရှင်ရန်ခရိုင်မှုကပြောတာကအဲ့ဒါကကျန်းမာရေးဌာနနဲ့ဆိုင်တဲ့သူပြောဆိုဖို့မရသေးဘူးဆိုတဲ့အကြောင်းပဲပြောသွားပါတယ်ခင်ဗျ
နိုင်ငံတကာရေငုတ်သမားတွေနိုင်ငံတကာကယ်ဆယ်သမားတွေကအခုနားနေတယ်ဆိုတော့မနေ့ပြန်အလုပ်ပြန်ဆနိုင်မှာလား
ကလေးတွေကိုကယ်ဆယ်ရေးအဖွဲ့ကတော့လုံးဝပြန်နားနေပြီလို့ကျွန်တော်သိထားတယ်ဆိုတော့မနေ့ကမှ 9:20 အချိန်ယူခဲ့အောက်ဆီဂျင်ဘူးရှာတာတွေကျူလန်းတွေတာတွေနဲ့လုပ်ငန်းရှင်ကိုအကောင့်ထဲပေါ်ဖို့သူတို့ရဲ့စီမံထားတဲ့ဟာတွေနေရာတကျဖြစ်ပြီး ready ဖြစ်ပြီဆိုရင်တော့ဒီဖွဲ့ကထပ်ဝင်သွားပြီးကျန်တဲ့အတူအားလုံးကယ်ထုတ်မယ်ဆိုတာမျိုးကျွန်တော်သိထားပါတယ်ခင်ဗျ
ဒါကတော့ Network Media Group ဥဆောင်ညွှန်ကြားရေးမှူးဥအောင်မိုးမြင့်ကိုကိုကျော်အောင်လွင်ဆက်သွင်းမေးမြန်းတင်ပြခဲ့တာဖြစ်ပါတယ်။သောရရှင်များခင်ဗျာ။ Writer သတင်းတောက်ကိုဝါတုံးနဲ့ကိုကျော်စိုးဦးတို့ကိုတရားရုံးကတရားဝင်ဆွဲချက်တင်လိုက်တဲ့အတွက်မြန်မာနိုင်ငံသတင်းလွတ်လပ်မှုတိုးတက်ရေးအတွက်မျှော်လင့်ချက်ပို့ပြီးတော့အားနည်းသွားပြီလို့တုံ့ပြန်ချက်တွေထွက်ပေါ်နေပါတယ်။အခုလို့ဆွဲချက်တင်လိုက်တဲ့အတွက်သတင်းသမားတွေသတင်းမီဒီယာအလုပ်ကိုလွယ်လွယ်ကူကူမလုပ်ထိုင်အောင်ဆောင်ရွက်လိုက်တာလို့ Writer သတင်းတောက်တွေကလည်းတုံ့ပြန်ခဲ့ပါတယ်။အပြည့်စုံကိုမတ်စုမြမုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပဋိပက္ခတွေကိုစုံစမ်းရင်းနဲ့ဖမ်းဆီးခံခဲ့ရတဲ့ Writer သတင်းတောက်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ကိုမြောက်ပိုင်းခရိုင်တရားရုံးကဆွဲချက်တင်ဖို့ဇူလိုင်လ9ရက်နေ့ကဆုံးဖြတ်ခဲ့ပါတယ်။2019ခုနှစ်ဒီဇင်ဘာလ12ရက်နေ့ညတွေကဖမ်းဆီးထားတဲ့သတင်းတောက်တွေကိုမောင်တော်ခရိုင်မှာဖြစ်ခဲ့တဲ့နယ်မြေရှင်းလင်းမှုဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေးရှိတယ်လို့ဆိုပြီးမြန်မာနိုင်ငံလျှို့ဝှက်ချက်များအဥပဒေပုံမှန်3/1ကငယ်နဲ့ဆွဲချက်တင်ခဲ့တာပါ။သတင်းတောက်တွေကိုအခြေအမြစ်မရှိဘဲဆက်လက်ဖမ်းဆီးထားဖို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုအလိုအမင်းစိတ်ပြတ်တယ်လို့ Writers သတင်းဌာနရဲ့ဥက္ကဋ္ဌလည်းဖြစ် Editor ချုပ်လည်းဖြစ်တဲ့ Steven J. Adler ကကြေညာချက်ထုတ်ပြန်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာသူတို့ရဲ့သတင်းတောက်အလုပ်ကိုတီးခြားလွတ်လပ်ဗက်မလိုက်ပဲဆောင်ရွက်ခဲ့တာသာဖြစ်ပြီးတရားဥပဒေကိုချိုးဖောက်ခဲ့တဲ့အမှားတစုံတရာလုပ်ခဲ့တယ်ဆိုတဲ့သက်သေအထောက်အထားလည်းမရှိဘူးလို့ကြေညာချက်ထဲမှာဖော်ပြပါတယ်။ဒါအပြင်တရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်သတင်းလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးရရှိအောင်ဆောင်ရွက်မယ်ဆိုရဲမြန်မာအစိုးရရဲ့ကတိအပေါ်အကြီးအကျယ်တန်တရားဖြစ်စရာရှိတယ်လို့ Writers သတင်းဌာနရဲ့ဥက္ကဋ္ဌ Steven J. Adler ကပြောကြားခဲ့ပါတယ်။သတင်းတောက်တွေကိုဆက်လက်ဖမ်းဆီးထားတဲ့အပေါ်စိုးရိမ်တယ်လို့ကုလသမဂ္ဂတွေ့ရမှုချုပ် Antonio Guterres ရဲ့ပြောခွင့်ရအမျိုးသမီး Iri Kaneko ကလည်း VOA မြန်မာပိုင်းကိုပြောပါတယ်
။ We remain concerned at the arrest and continued detention of the Reuters journalist.
ရိုက်တာသတင်းတောင်သူအုပ်ကိုဆက်လက်ဖမ်းဆီးထားမှုနဲ့ပတ်သက်လို့ကုလသမဂ္ဂကစိုးရိမ်မကင်းဖြစ်ပါတယ်။သူတို့နှုတ်အုပ်ကိုပြန်လွှတ်ပေးဖို့အတွင်းမှုချုပ်ကလည်းထပ်ခါတည်းလဲတောင်းဆိုထားပြီးဖြစ်တယ်လို့လွတ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းရယူခွင့်တို့ကိုမြန်မာအာဏာပိုင်တွေအနေနဲ့လေးစားလိုက်နာဖို့လေကုလသမဂ္ဂကတိုက်တွန်းပါတယ်။အခုရေးကြုံနိုင်လေကုလသမဂ္ဂအနေနဲ့ဒီကိစ္စကိုအထူးအူစားပေးတင်ပြသွားမှာဖြစ်ပါတယ်။
သတင်းတောက်တွေကိုဆွဲချက်တင်လိုက်တာကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုအကြီးအကျယ်ဆုပ်ယုပ်မှုဖြစ်စေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကလည်းတုံ့ပြန်ပါတယ်။သတင်းတောက်တွေဟာပြည်သူတွေကိုသတင်းတွေသိအောင်လှုပ်ပေးနေသူတွေဖြစ်ရုံမကခေါင်းဆောင်တွေတာဝန်ယူတာဝန်ခံမှုရှိအောင်လှုပ်ပေးနေသူတွေဖြစ်တာကြောင့်သတင်းတောက်တွေကိုမတရားပြစ်မှတ်ထားချိမ့်ချောက်တာအပြစ်ပေးတာမျိုးဘယ်တော့မှမလုပ်သင့်ဘူးလို့သံအမတ်ကြီးနီကီဟေလီကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။တရားရုံးဆုံးဖြတ်ချက်အပေါ်စိတ်မကောင်းစိတ်ပြက်ရတယ်လို့အမေရိကန်နိုင်ငံသားရေးဌာနကလည်းထုတ်ပြန်ပါတယ်။သတင်းလွတ်လပ်မှုအတွက်နောက်ပြန်လှည့်တဲ့ခြေလှမ်းဖြစ်ပြီးမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုအပေါ်မှာမေးခွန်းထုတ်စရာဖြစ်လာတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူ Heather Newart ကကြေညာချက်ထဲမှာပြောကြားထားပါတယ်။နယူးယောက်မြို့အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကလည်းပြင်းပြင်းထန်ထန်ဝေဖန်ပါတယ်။CPJ ရဲ့အာရှရေးရအစီအစဉ်ညှိနှိုင်းရေးမှူး Steven Butler က တရားရုံးဆုံးဖြတ်ချက်အပေါ်စိတ်ပျက်တယ်လို့ VOA မြန်မာပိုင်းကိုအခုလိုပြောပါတယ
် Obviously we're very disappointed by the ruling. We think it's completely unjustified. The evidence presented at the trial really should have exonerated.
တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ CPJ ကတိတ်ပြီးတော့စိတ်ပျက်မိပါတယ်။လုံးဝတရားမျှတမှုမရှိဘူးလို့ထင်ပါတယ်။တရားခွင်မှာတင်ပြတဲ့အထောက်အထားတွေအရာလဲသတင်းတော်နှစ်ဦးစလုံးကိုပြန်ပြီးတော့လွှတ်ပေးတင်ပါတယ်။တရားစစ်ဆေးတယ်ဆိုတာလဲလောက်ကျန်ဇလန်းစင်ထားတာဖြစ်နေပါတယ်။မြမအစိုးရအတွက်တကယ့်ကိုရှက်စရာပါ
။ CPJ ရဲ့ထုတ်ပြန်ချက်ထဲမှာလဲလက်ခံနိုင်စရာမရှိတဲ့တရားရုံးဆုံးဖြတ်ချက်ကဥပဒေတွေတက်တဲ့အထောက်အထားတွေထက်နိုင်ငံရေးအရာဆုံးဖြတ်တယ်ဆိုတာအတည်ပြုလိုက်တာပဲလို့ပြောကြားထားပါတယ်။သတင်းလွတ်လပ်ခွင့်အပေါ်အကြီးအကျယ်တက်ရောက်မှုရှိနေတဲ့ဒီအမှုကိုအာဏာပိုင်တွေအနေနဲ့အမြန်ဆုံးပတ်လပ်ပေးဖို့လဲ CPJ ကတောင်းဆိုလိုက်ပါတယ်။နိုင်ငံတကာမှသတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့နယ်စည်းမထသတင်းတောက်များအဖွဲ့ RSF ကလည်းအခုလိုဆွဲချက်တင်ဖို့တရားရုံးကဆုံးဖြတ်လိုက်တာကိုကြည့်ချင်းဖြင့်တရားရုံးဟာအမိန့်အတိုင်းလိုက်နာဆောင်ရွက်နေတာပြသနေတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံကလူခွေရေးဆောင်ရွက်နေတဲ့ Amnesty International အဖွဲ့ကြီးကတော့မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်အမှောင်ဖုံးတဲ့နေ့ဖြစ်တယ်လို့တုံ့ပြန်ပါတယ်။ Amnesty ရဲ့ Asia Pacific မူဝါဒရေးရာစီရင်ရေးမန်နေဂျာ Francisco Ben Cosme က VOA မြန်မာပိုင်းကိုခုလိုပြောပါတယ်
။ I mean, it sends a chilling effect for all journalists who are trying to investigate the crimes against
ဒီကရုံးရဲ့ဆုံးဖြတ်ချက်ကပြီးခဲ့တဲ့နှစ်ကဖြစ်ခဲ့တဲ့လူသားတွေပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုစုံစမ်းမဲ့သတင်းတောက်တွေအတွက်ကြောချမ်းစရာဖြစ်သလိုစစ်တပ်ပေါ်ဝေဖန်မှုဓမ္မမဟုတ်အစိုးရရဲ့တာဝန်ခံကြောင်းတရင်ယူကျင်သူတွေအတွက်လည်းကြောချမ်းစရာဖြစ်ပါတယ်ဒီတရင်တော့နှစ်ယောက်ဟာထောင်ကျောက်စင်ဖမ်းခံခဲ့ရတဲ့ဒါကိုလည်းရဲတပ်ဖွဲ့ရဲ့တေလိုတပ်တွေကနေထွက်ဆိုထားခဲ့တာပါဒါတောင်မှအခုလိုဆုံးဖြတ်တာကိုကြည်ချင်းအဖြစ်မြန်မာနိုင်ငံရဲ့တရင်လွတ်လပ်ခွင့်ဟာရှေ့မှာအမှောင်ဖုံးလွှမ်းတော့မယ်လို့ပြောရမှာဖြစ်ပါတယ်
American အခြေစိုက်လူခွေရေးအခြေအနေစောင့်ကြည့်လေ့လာနေတဲ့ Human Rights Watch အဖွဲ့ကလည်း Writers သတင်းထောက်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့အပေါ်ဆွဲချက်တင်လိုက်တာဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဘလောက်ဆိုးဝါးနေတယ်လဲဆိုတာပြသနေတဲ့အပြင်အစိုးရရဲ့ရက်ဆက်တဲ့လုပ်ရက်တွေကိုဖော်ထုတ်ဖို့ကြိုးစားနေသူတွေကိုနှုတ်ပိတ်အရေးယူဖို့အစိုးရဘက်ကဘလောက်အစွမ်းကုန်လုပ်တယ်လဲဆိုတာပြသလိုက်တာဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်ရှင
်မဆုမြတ်ပြောပြသွားတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့ရိုဟင်ဂျာတွေကိုအထောက်အထားကပ်ပြားထုတ်ပေးဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံအကူညီနဲ့ဘင်္ဂလားဒေ့ရှ်အစိုးရကလှုပ်ဆောင်နေရမှာအခုဆိုရင်စီစစ်ဖို့လောက်ရောက်တဲ့ဒုက္ခသည်4,000ကျော်ရှိသွားပြီလို့ကုလသမဂ္ဂကပြောပါတယ်အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်းက6,000လောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်ဩဂုတ်လနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဗဇားကိုရောက်လာကြတဲ့ရိုဟင်ဂျာက9,000ကျော်ရှိနေတာပါသူတို့ကိုဂျွန်လကုံလောက်ကစပြီးကိုရီးအချက်လက်တွေ6လအတွင်းကောက်ခံဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR တို့ပူးတွဲလှုပ်ဆောင်နေကြတာဖြစ်ပါတယ်အခုလိုအချက်လက်တွေစုဆောင်းကောက်ယူမှုကနေလူဦးရေဆင်းကိုပြုစုနိုင်မှာဖြစ်တယ်လို့သူတို့အတွက်ထောက်ထားခိုင်လုံမှုရှိစေပြီးအကာအကွယ်လည်းပေးနိုင်မှာဖြစ်တဲ့အတွက်ဒါဟာတိတ်ကိုအရေးပါတယ်လို့ UNHCR ပြောခွင့်ရCharlie Yexley ကတောက်ကြံနဲ့ Geneva ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ
် The verification will play a key role in establishing refugees' identities and their declared places of origin in Myanmar.
အထောက်အထားလက်မှတ်တွေထဲမှာဒီဒုက္ခတွေဟာဘယ်သူဘဝဖြစ်တယ်သူတို့ဟာမြန်မာနိုင်ငံဘယ်နေရာကလာတယ်ဆိုတာတွေပါဝင်နေတာမို့လို့ဒီလက်မှတ်ကအဓိကကဏ္ဍမှာရှိနေပါလေတကယ်လို့အခြေအနေကောင်းလို့သူတို့တွေပြန်ဖို့ဆုံးဖြတ်တယ်ဆိုရင်လေဒီလက်မှတ်ကသူတို့သဘောနဲ့သူတို့နေရာပြန်ရေးအတွက်ထောက်ကူဖြစ်စေမှာပါအပြင်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေရဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့တိတိကျကျရလာနိုင်တဲ့အတွက်သူတို့ဘာတွေလိုအပ်နေတယ်ဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့လူသားချင်းစာနာမှုအဖွဲ့တွေသိလာနိုင်ပြီးတော့သူတို့ကိုအကူအညီပေးဖို့အကာအကွယ်ပေးဖို့အစီအစဉ်တွေကိုချနိုင်မှာဖြစ်တယ်လို့ဝန်ဆောင်မှုတွေနှစ်ခါထပ်ပြီးတော့ပေးမိတာမျိုးကိုလည်းရှောင်နိုင်မှာပ
ါဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်တွေကိုကောက်ယူရမှာအသက်12နှစ်အထက်ဒုက္ခသည်တဦးချင်းစီအတွက်မျက်လုံးမျက်စံနဲ့လက်ပွေရလို့ဇီဝအချက်လက်တွေအပြင်ဓာတ်ပုံမှာရိုက်ယူပြီးဘယ်သူဘယ်ဝါဆိုတာကိုမှတ်တမ်းတင်မှာဖြစ်ပါတယ်။အခုလိုပုံကိုယ်ရေးအချက်လက်တွေရယူတဲ့အစီအစဉ်အပြီးမှာတော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR တို့ပူးတွဲထုတ်ပေးတဲ့ဒီကပ်ပြားဟာ credit အကျွေးဝယ်ကပ်ပြားအရွယ် plastic ကပ်ပြားဖြစ်ပြီးအချက်လက်တွေခိုးမယူနိုင်အောင်တည်တည်ချာချာစီမံထားတယ်လို့လည်း UNHCR ကပြောပါတယ်။အချက်လက်ကောက်ခံဖို့အတွက်ရခြင်းပေးထားတဲ့နေရာကိုလာရောက်ပြီးအစ်စ်ခံသူပေါင်းဟာ4,000ကျော်နေပြီလို့လဲမစ္စတာယက်စလီကပြောပါတယ
် Around 4,200 refugees have been verified since the start of the exercise on 21st June
ဇွန်လ21ရက်နေ့ကနေပြီးတော့စီစီရေးလုပ်ငန်းတွေကိုစတင်ခဲ့တာအခုဆိုလို့ရှိရင်ဒုက္ခသည်ပေါင်း 4,200 လောက်ကိုစီစစ်ပြီးပါပြီဒီအပိုင်းတွင်မုတ်တုံမိုးကတဲတဲမဲမဲရွာနေပေမဲ့အထောက်ထားကပ်ပြားရမယ်ဆိုတာကိုသိနေကြတော့စီစစ်ဖို့သူတို့ကိုရက်ချင်းပေးထားတဲ့အတိုင်းအများစုကလာနေကြပါတယ
်ဒီလိုအချက်လက်တွေဘာကြောင့်ကောက်ယူရဲဘာတွေလုပ်ရမယ်ဆိုတဲ့လုပ်ငန်းစဉ်ကိုဒုက္ခသည်တွေသိလာအောင် UNHCR ကဒုက္ခသည်အတိုင်းဝန်းကြားမှာပြောဆိုအကြံပေးတာအပါအဝင်လှုပ်ရှားမှုတွေကိုလှုပ်ပေးခဲ့တယ်လို့ဒုက္ခသည်ကော်မတီတွေကလည်းဒုက္ခသည်တွေသူတို့အတွက်ပေးထားတဲ့ရက်ချင်းတိုင်းတွားကြဖို့အတွက်နှိုးဆော်ပေးခဲ့တယ်လို့လည်းပြောပါတယ်ဒါအပြင် laptop server wireless router တွေနဲ့ကွန်ပျူတာအလွယ်တကူသုံးနိုင်အောင်လှုပ်ပေးပြီးဇီဝအချက်လက်မှတ်တမ်းတင်တာတွေပုံနှိပ်တာတွေလို့ secretariat တွေနဲ့အတူဇီဝအချက်လက်ကောက်ယူတဲ့ software ကိုပါ UNHCR ကဖြန့်ဖြူးပေးခဲ့တာပါဒါအပြင်ဝန်ထမ်း120ကNGO ဖွဲ့တွေနဲ့အတူလက်တွဲပြီးဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်တွေကိုကောက်ယူပေးတာဖြစ်ပါတယ်။အခုလိုအချက်လက်တွေကောက်ယူတဲ့လုပ်ငန်းစဉ်မှာလူတွေ့မေးမြန်းမှုတွေလုပ်ရပြီးအထောက်ထားဆေးရစတန်းတွေကိုပါကောက်ယူရတယ်လို့လည်း UNHCR ကပြောပါတယ
်။ As part of the registration process where each individual will be interviewed and spoken with those who have
ဟောဒီလုပ်ငန်းစဉ်မှာလုပ်ရတဲ့အဓိကအစိတ်အပိုင်းတစ်ခုအနေနဲ့ဒုက္ခသည်တယောက်ချင်းစီကိုလူတွေ့မေးမြန်းရပါတယ်။သူတို့လက်ထဲမှာရှိနေတဲ့မှတ်ပုံတင်တို့၊မွေးစည်းရင်းတို့၊လက်ထပ်စာချုပ်တို့၊ကွာရှင်းစာချုပ်တို့လိုအထောက်အထားစာရွက်စာတမ်းတွေကိုပေးဖို့တောင်းရပါတယ်။အခုလိုအထောက်အထားရယူတဲ့အဓိကကြောင်းရင်းကဘင်္ဂလားဒေ့ရှ်အစိုးရအဖို့သူတို့စီမှာဒုက္ခသည်ဘယ်နှယောက်ရှိနေလဲ။ဒီဒုက္ခသည်တွေဘာလို့အပ်နေလဲဆိုတာကိုသိရအောင်လုပ်ပေးတာပါ
။ဒီရွှင်ဂျာဒုက္ခသည်တွေနေရပြန်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေး UNDP အဖွဲ့တို့နဲ့မြန်မာအစိုးရကြားမကြာသေးခင်ကမှ MOU နားလည်မှုစာကြုံလွှာကိုရေးထိုးခဲ့တာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။ဒီစာကြုံလွှာထဲမှာပါဝင်တဲ့အကြောင်းအရာပြည့်စုံကိုတည်ဝင်မထုတ်ပြန်သေးပေမဲ့ Mr. Yexley ကတော့ဒါဟာဒုက္ခသည်တွေနေရပြန်ရေးအတွက်အခြေအနေတိုးတက်လာအောင်လှုပ်ဆောင်ရင်းမှာအရေးပါတဲ့ပထမခြေလှမ်းဖြစ်ကြောင်းပြောပါတယ်
။ဒေါက်ခင်မျိုးတက်ပါခင်ဗျာ။အခုတော့ထိုင်းနိုင်ငံဘက်ကအခြေအနေတခုကိုဆက်ပါမယ်။ကလာတံပိုးထိုင်းပန့်ဝေတန်ပေါင်း900ကျော်တံပိုးရှိတဲ့မြန်မာနိုင်ငံပဲချမ်းဝတ်ဒီတာတောင်ပိုင်းထုတ်စိတ်ကြွဆေးပြား၄သန်းနီးပါးကိုထိုင်းနိုင်ငံအတွင်းမှာဖမ်းဆီးရမိခဲ့တဲ့အကြောင်းထိုင်းမူရစ်ထင်းချုံရီအဖွဲ့ကဇူလိုင်လ9ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ကြေညာခဲ့ပါတယ် VOA သတင်းတော့မအေးမာကသတင်းပို့ထားတာကိုနားဆင်ပါခင်ဗျာ
တန်ကောင်းမျိုးရဲတပ်ဖွဲ့ဌာနချုပ်ရုံမှာရှင်းပါခဲ့တဲ့သတင်းစာရှင်းလင်းပွဲကိုတော့ရဲဘော်ချုပ်ကြီးချက်လန်ကရက်စီရီဘိုရာခန်ကဥဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်ကိုတလုံးတစ်စိတ်နဲ့စိတ်ကြွဆေးပြားပေါင်း3,800ကျော်နဲ့အတူအိုက်စ်လို့ခေါ်တဲ့မူရစ်ဆေး10ကီလိုကိုထိုင်းနိုင်ငံအယုဒ္ဓယာမြို့နယ်အန်ထောင်းရက်ွက်နဲ့ဘန်ကောက်မြို့လက်စီရက်ွက်တွေကနေဖမ်းဆီးမိခဲ့တယ်ဆိုပြီးရဲဘော်ချုပ်ကြီးကပြောပါတယ်ဒီထဲမှာမူရစ်ဆေးဝါးနဲ့ပတ်သက်လို့တရားခံ၄ဦးကိုဖမ်းဆီးမိခဲ့ပြီးမူရစ်တရားခံ၄ဦးထဲမှာထိုင်းနိုင်ငံသား၃ဦးနဲ့လာအိုနိုင်ငံသား၁ဦးပါဝင်တယ်လို့ဆိုပါတယ်အယုဒ္ဓယာမြို့မှာနေထိုင်နေတဲ့လာအိုနိုင်ငံသားနိုင်ဘောကို1917အထူးရဲတပ်ဖွဲ့ဝင်တွေကဇူလိုင်လ9ရက်နေ့ကမူရစ်ဆေးဝါးဝယ်ယူဟန်ဆောင်ပြီးစိတ်ကြွဆေးပြား2သိန်းဝယ်ယူမယ်ဆိုပြီးချိန်ဆထားရကနေနောက်ရောက်ခံလိုက်ခဲ့တာလို့ဆိုပါတယ်ဒီနောက်မှာတော့မူရစ်ဆေးဝါးတွေဖွက်ထားတဲ့နေရာကိုရှာတွေ့သွားခဲ့တာဖြစ်တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာရဲဘော်ချုပ်ကြီးချက်လန်ကရက်ကပြောဆိုခဲ့ပါတယ်။မူရစ်ဆေးဝါးလက်လီဖြန့်ချီနေသူစိတ်ကြွစည်းတိုင်းနိုင်စုံချိုင်းဟာအခုဖမ်းမိတဲ့စိတ်ကြွစည်းသားတွေကိုအယုဒ္ဓယာမြို့နယ်အန်ထောင်းရက်ွက်အတွင်းကနေအိမ်ခန်းနှစ်ခုမှာခွဲပြီးဖွက်ထားတာဖြစ်တယ်လို့လည်းဆိုပါတယ်။ကာလာတံပိုးအဖြစ်ဗန်းငွေတန်ပေါင်း980ကျော်တံပိုးရှိတဲ့စိတ်ကြွစည်းတွေဟာဝါတောင်ပိုင်းထုတ်မူရစ်ဆေးဝါးတွေဖြစ်တဲ့အကြောင်းရွှေတတိကံဒေတာကနေတဆင့်ထိုင်းနိုင်ငံတွင်ကိုတည်ဆောင်လာတာဖြစ်တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားခဲ့ပါတယ်ရှင်
။ဒါကတော့ VOA ထိုင်းချီစဲသတင်းတော့မအေးမှသတင်းပြပို့သွားတာပါ။ VOA ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။ VOA ကိုဝေဖန်အကြံပြုစာရေးသားပေးပို့လို့တွေတည်တည်ချင်းတောင်းကျင်ကြရဲဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။သောရချင်းတို့နားဆင်နေကြရတာကတော့ VOA မြန်မာဘန်းရဲ့အင်ကာနီမနေ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 52တို့ပြင်လိုင်းလက်မီတာ190 kHz 1595ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါ။အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
ကိုယ်နိုင်ငံမှာထွက်ပြီးတော့ဒီဘက်ကထွက်တဲ့ဒီဘက်ကိုယ်နိုင်ငံမှာမဖြစ်သေးတော့လေအဲ့ဒါကိုဖြစ်စေချင်တာပေါ့ဗျာအဖြစ်ပေါ်တော့လည်းမှန်ကြောင်းတော့ဗျာဒီ
ဒါကတော့စီဝါရေးကဏ္ဍအပတ်စဉ်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါအဲ့ဒါအပြင်တုတ္တဆုံလင်အမေရိကန်တခွင့်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းစိတ်ဝင်စားစရာကိုကောက်နှုတ်တင်ပြပေးပါမယ်စီမံဘဏ္ဍာဝန်ကြီးအသစ်ဖြစ်တဲ့ဦးစိုးဝင်းဟာမြန်မာနိုင်ငံရဲ့စီးပွားရေးပြန်လည်လှုပ်ရှားလာအောင်စတင်လှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းဒါရီချင်းရေးသားထားတဲ့ဆောင်းပါးကိုဘန်ကောက်ပို့သတင်းစာရဲ့စီးပွားရေးခန်းနာမှာဖော်ပြထားတာဖတ်ရှုရပါတယ်။ဝင်းကြီးဖြစ်တာဝန်ခန့်အပ်ခြင်းခံရတာနှစ်လတောင်မပြည့်သေးတဲ့အချိန်အတွင်းမှာပဲနိုင်ငံစီးပွားရေးဖွံ့ဖြိုးအားကောင်းလာစေရေးအစိုးရရဲ့ကြိုးပမ်းမှုတွေအတွက်ထင်သာမြင်သာရှိတဲ့လှုပ်ဆောင်မှုတွေကိုမြင်တွေ့နေရပါတယ်။သူဟာအစိုးရရဲ့စီးပွားရေးမူဝါဒတွေကိုထိထိရောက်ရောက်နဲ့အသက်ဝင်လာအောင်ပြုလုပ်ဖို့ပိုင်းဖြတ်ထားတယ်လို့အစိုးရတွင်ကကြားရတဲ့သတင်းစကားတွေအရသိရတယ်လို့ဆိုပါတယ်။ကာလရှည်ကြာစောင့်စားနေခဲ့ကြတဲ့ကုမ္ပဏီများဆိုင်ရာဥပဒေဟာရှေ့လာမှာစတင်ပြီးတော့တက်ရောက်မှုရှိတော့မှာဖြစ်တယ်လို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့အစိုးရကမျှော်လင့်ထားပါတယ်။ဘဏ္ဍာရေးနဲ့ဆိုင်တဲ့ပြဿနာတွေဖြစ်ပြီးဘဏ်တောင်ပြိုလဲသွားနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေကနေပတ်ပြောက်သွားစေဖို့နဲ့တည်ငြိမ်မှုရှိစေဖို့အတွက်ဗဟိုပိုင်ဥက္ကဋ္ဌရဲ့တက်တန်းကိုလည်းနောက်ထပ်၃နှစ်ထပ်တိုးလိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံရဲ့စီးပွားရေးဟာတိုးတက်မှုမရှိဘဲဖြစ်နေခဲ့သလိုယုံကြည်စိတ်ချမှုနဲ့ကင်းမဲ့နေပြီးလာပေါင်းအတန်ကြာကလေးကအစိုးရအနေနဲ့ခေါင်းဆောင်မှုမပေးနိုင်ဘူးဆိုပြီးစီးပွားရေးအတန်းဝန်းကပြစ်တင်ဝေဖန်တာကိုခံနေရတာပါ။စီးပွားရေးအကြောင်းကိုလည်းကောင်းကောင်းနားလည်သလိုနိုင်ငံတကာအတွေ့အကြုံလည်းရှိပြီးနာမည်ပြက်ကင်းတဲ့ဦးစိုးဝင်းကိုစီမံဘဏ္ဍာဝန်ကြီးအသစ်ဖြစ်ခန့်လိုက်တဲ့အပေါ်မှာအများကကြိုဆိုကြပါတယ်။မြန်မာနိုင်ငံဟာနိုင်ငံသားရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်နိုင်မှုအတွက်အားကျိုးမှန်တဲ့ကြိုးစားဖို့အချိန်ရောက်နေပြီဖြစ်ပါတယ်။လက်ရှိအခြေအနေကတော်တော်ဆိုးရွားနေပြီးလက်ရှိဘန်ဒါနှစ်ရဲ့ပထမနှစ်လနိုင်ငံရခြားကတရက်ရင်းနှီးမြှုပ်နှံမှုဟာအမေရိကန်ဒေါ်လာတန်း100သာရှိပြီးလွန်ခဲ့တဲ့နှစ်ဒီကာလအတွင်းတုန်းကဆိုရင်ဒေါ်လာတန်း900ရှိခဲ့တယ်လို့ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများအုပ်ချုပ်ရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောဆိုထားတာကိုလည်းရေးသားထားပါတယ်။ရင်းနှီးမြှုပ်နှံမှုအများစုဟာအာဆီယံ၊တရုတ်၊ကိုရီးယား၊ဂျပန်နဲ့ဟောင်ကောင်စတဲ့နိုင်ငံတွေကဖြစ်ပါတယ်။စင်ကာပူကတော့အများဆုံးရင်းနှီးမြှုပ်နှံသူဖြစ်ပြီးငွေအများဆုံးထက်ဝင်တာကတော့တရုတ်ဖြစ်ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာအရေးပြဿနာကြောင့်နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေခံနေရပြီးဒီကိစ္စကြောင့်လည်းနိုင်ငံရခြားကရင်းနှီးမြှုပ်နှံမှုတွေအပေါ်တက်ရောက်မှုတွေဖြစ်ရပါတယ်။မကြခင်အနာဂတ်ကာလအထိတော့နောက်နိုင်ငံတွေထံကရင်းနှီးမြှုပ်နှံမှုတွေတိတ်ပြီးတော့မျှော်လင့်လို့မရသေးဘူးလို့ဦးအောင်နိုင်ဦးကပြောပါတယ်။ကုမ္ပဏီများဥပဒေကြောင့်အခြေအနေတွေပိုကောင်းလာလိမ့်မယ်လို့အကောင့်ဘက်ကမျှော်လင့်ကြောင်းစသဖြင့်လည်းရေးသားထားပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံအပေါ်ပြစ်မှတ်ထားအရေးယူမှုတွေချမှတ်ဖို့တောင်းဆိုတဲ့အကြောင်းကိုတော့ HRW လူခွင့်ရေးအဖွဲ့ကြီးကတောင်းဆိုထားတာကို HRW.org online မှာပေါ်ပြထားတာတွေ့ရပါတယ်။မြန်မာနိုင်ငံအတွင်းစိုးရိမ်ပွဲကောင်းတဲ့လူခွင့်ရေးချိုးဖောက်မှုတွေစိုးစိုးရွားရွားကျူးလွန်ခဲ့တဲ့စစ်ကောင်းဆောင်တွေအပေါ်ပြစ်မှတ်ထားပြီးတော့ပြုလုပ်တဲ့ဒဏ်ခတ်အရေးယူမှုတွေပြုလို့ရေးအမေရိကန်လွှတ်တော်ကနေဥပဒေပြဋ္ဌာန်းတဲ့အကြောင်းအစိုးရမဟုတ်တဲ့လူခွင့်ရေးအဖွဲ့45ဘုတ်နဲ့အတူ HRW လူခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။အထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကလွှတ်တော်အမတ်စုစုပေါင်း400ကျော်ဟာ မြန်မာစစ်တပ်ကကျူးလွန်တဲ့ရာဇဝဲမှုတွေအတွက်ထိရောက်တဲ့အရေးယူမှုတွေချမှတ်ဖို့အတွက်လိုအပ်နေပြီဆိုတာကိုသဘောတူခဲ့ကြပြီးဖြစ်ကြောင်း HRW အဖွဲ့ကြီးရဲ့အာရှရေးရာဆိုင်ရာစော်အော်ရေးအကြီးအကဲဂျွန်ဆစ်တွန်ကပြောဆိုပါတယ်။ကွန်ကရစ်လွှတ်တော်အနေနဲ့ပြင်းထန်တဲ့ဒဏ်ခတ်အရေးယူမှုဆိုင်ရာဥပဒေကြောင်းကိုအတည်ပြုဖို့အတွက်တမရအင်ဂျီရောအစိုးရထံကိုပို့ဖို့လိုအပ်နေကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ။
နစတရာစုပင်လုံတတိယကြိမ်စီဝေးကိုအခုလာမဲ့ဇူလိုင်လ17ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိငင်းကြမ်းရေးဖြစ်စဉ်ပေါ်မျိုးဆက်သစ်လူငယ်တွေရဲ့အမြင်သဘောထားတွေကိုဇူလိုင်လ17ရက်အင်္ဂါညတရက်လီတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာတရက်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီကြိုတင်ပေးပို့ထားပါ။တရက်မပါဝင်နိုင်သူတွေအနေနဲ့လည်းဆွေးနွေးချင်တာကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com facebook စာမျက်နှာက voa burmese news ဖြစ်ပါတယ် voa ရဲ့အင်္ဂါညတရက်လီလိုင်းအစီအစဉ်ကကြိုဆိုပါတယ်ခင်ဗျာ
အင်္ဂါညတရက်လီလိုင်းအစီအစဉ်မှာပါဝင်ပြီးတော့ဆွေးနွေးလို့တွေဒီကနေ့ည9:00နာရီမှတိုင်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါAmerican Indian 3 English sa tin gan sa le ko dollar lat tan ga season tin set pe ni da ba
Digine mne tin pya me idiom a thong ga
give a run for the money
phit ba de salon bang ga give give ga pe da e ga de khu run run ga pe daFOR ကအတွေ့ THE the MONEY the money ကငွေဆိုတော့စကပိုက်ထုံးရဲ့တရိုက်ဒီပေကတော့ငွေအတွေ့ပြေးပြရတာပေါ့ဒီအသုံးဆင်းတက်လာတာကတော့မြင်းပြိုင်ဘွဲကလို့ဆိုပါတယ်ပြိုင်မြင်းတွေပေါ်လောင်ကြီးထိုးကြရင်အဲ့ဒီလောင်သူတွေနေနဲ့ပတ်စံရင်ထားတဲ့မြင်းကိုအနိုင်ပြေးစေခြင်းညတာကတော့ဓမ္မတာပါများများလောင်ကြီးပြေးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင့်ကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီ။ EDM အသေးပဲကလည်းအလားတူပါပဲ။နေစဉ်ဘဝမှာတစ်ခုခုတွေ့ရှင်ပြန်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Grubby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ She's a very smart politician. I think she can give other politicians a run for the money.
သူကတိတ်ကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲ။သူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေနဲ့တိတ်ကိုစ조사ကြရမှာဖြစ်ပါတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ She's a very smart politician. I think she can give other politicians a run for the money.
နေစဉ်ဘဝမှာတခုခုတွေ့ရှင်ပြိုင်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြိုင်ရမယ်ဆိုရင်မနေ့ကြိုးစားရတာကို idiom အသုံးရဘယ်လိုပြောမလဲ
give a run for the money
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်နာနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပေးမှာမို့စီးပွားရေးကဏ္ဍကိုကြားကြရပါမယ်မြန်မာနိုင်ငံကကြောက်မြေရဏာတွေကိုကုန်ကျန်းအဖြစ်ရောင်းချနေတဲ့အဆင့်ကနေကြောပြီးတော့ကုန်ကျော်အဖြစ်ထုတ်လို့ရောင်းချရေးမှာဝယ်လိုသူတွေချိန်နှက်တဲ့လက်ရာတွေတီထွင်ရောင်းချနိုင်မှုအားနည်းနေသေးတယ်လို့မြန်မာကြောက်မြေအသင်းရဲ့ဒုတိယဥက္ကဋ္ဌတဦးဖြစ်တဲ့ဦးဇော်ဘူခန့်ကပြောပါတယ်။နေပြည်တော်မှာမကြာခင်ကကျင်းပခဲ့တဲ့55ကြိမ်မြောက်ကြောက်မြေရဏာပြပွဲကိုအရင်နှစ်တွေကထက်လာရောက်တဲ့ကုန်သည်တွေအကြီးအတွက်များခဲ့ပေမဲ့အနောက်နိုင်ငံတွေကလာသူတွေအကြီးအတွက်ကတော့နည်းသေးတယ်လို့ဆိုပါတယ်။ဒီကြောင့်အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းတစ်အဖြစ်နဲ့ကိုဇော်ဝင်းလံကတင်ပြထားတာကိုနားဆင်ပါခင်ဗျာ
။နေပြည်တော်မှာကျင်းပသွားတဲ့ဒီ55ကြိမ်မြောက်ရဏပြပွဲအကြောင်းလေးမေးချင်တာပါ။ဟု
တ်ကဲ့ပါခင်ဗျာ
။ဟုတ်ကဲ့။ဆိုတော့ဒီစီးရင်နေမှာသိရတာတော့ရောင်းရငွေကယူရိုတန်400ကျော်ရှိတယ်ပေါ့နော်။
425တန်းတမ6600ပေါ့
ဗျဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့ဒါဟာအရင်နှစ်တွေကတည်းကဆိုင်ကျွန်တော်တို့ရောင်းရနှုန်းကအနည်းလာသလားများတော့ဟိုဟာလျော့သွားသလားဘယ်လိုပြောလို့ရမလဲခင်ဗျ
ပုံမှန်ထဲတော့ခါလဲရောင်းရငွေထဲတော့အမောက်နည်းတယ်ဟိုပြီးခဲ့တဲ့ပွဲမနစ်ကဆိုရင်ကျတော့တန်း900ရောင်းတာ ဟုတ်ကဲ့အဲတော့ဝင်နေဝင်ကြရအဲ့လိုတန်း900လောက်ဝင်လေအဲအကျန်းကြီးဆိုရင်တော့80%မှဝင်ကြပါတယ်အခုဒီပွဲကမှန်ပြောတော့ဆက်ကြည့်လဲနည်းနည်းညက်သွားတယ်ဆိုပြီးတော့ရောဂါလည်းအများကြီးတင်ဝင်ကြပါလေလောလည်းကတ်တာထားတာပေါ့လောရေချောင်းအောင်ပါကြပြင်ရတယ်ပေါ့နော်အဲတော့ဒီပွဲကလည်းအရင်တော့ကောင်းတာနေသွားတယ်ပေါ့နော်အဲ့ပုံမှာအခုကျွန်တော်ကနေရနေ
90%လောက်ပါလို့ညွှန်ရပါတယ်တန်းကားရလည်း80%လောက်ရောင်းနေတော့ဘူးဝင်နာတော့ရဟန်းလုံး80%လောက်ပဲဝင်နာပေါ့ဗျာဟုတ်ကဲ့ခင်ဗျပြီးခဲ့တဲ့နည်းနည်း3နှစ်လောက်ခရီးကစပြီးတော့ဒီကျွန်တော်သိရသလောက်ပေါ့နော်ဒီမြန်မာကြောင်မြေနာပြပွဲတွေအကုန်ကြမ်းနေနေစဉ်လောက်တာအပြင်ကိုကုန်ကြောတယ်တွေလည်းလုတ်ပြီးတော့ပြသရောင်းချဖို့ဒီဟိုမြန်မာနိုင်ငံဟိုပါပေါ့အစိုးရဘက်ကစီစဉ်နေတာတွေရှိတယ်လို
the young now, PGA team at the Boro Shire, you know, a chore that was a baby of the Hanover, yeah. But you know, market care, you know, the Layla guard, even the booty by the Talking of booty by the Layla Jaro, the dear Jacob Durabono, who a chore that you told on the Rada, Mandan or Lorena, the Toyon Dare, be a whole, you know, Pinhare, the Jetty Bobna, let out the beer to Toyon Maduia, Miami.
ဆိုတော့အချောတွေရတော့တကယ်ဟိုအရင်တော့မဖြစ်သေးပါဘူးကြာပြီးပြီးတော့ဒီဟုတ်ကဲ့ဟိုရိုင်းရိုင်းတွေလောင်းတာများပါသေးတယ်အဲဒီပေါ်တော့နောက်ပိုင်းတော့ခုဒီကျမ်းမာရောင်းဝယ်လုပ်ငန်းနဲ့ဒီအသင်းနဲ့တော့အမြဲတမ်းနေတာပါလေဟိုရိုင်းကိုပြီးပြီးရှော့မယ်လောင်းတာကိုအချောတွေဥစားပေးမယ်ဆိုရကျွန်တော်ကအချောတွေလာတဲ့ပြည်ဆိုရင်ပြန်တော့ဟိုပြေးတယ်နော်မကတ်တော့ဘူးပေါ့နော်အဲ့လိုတော့လုပ ွားတယ်ပေါ့เนาะไอ้လိုဖြစ်มาပေါ့လူတွေလည်းအလုပ်ပို့ရမယ်ဆိုတဲ့ပုံစံမျို
းဟုတ်တယ်ခင်ဗျအဓိကတော့အဲ့ဒါကိုကျွန်တော်ကရည်ရွယ်တာဘာလို့ဆိုတော့ကိုယ်နိုင်ငံမှာထွက်ပြီးတော့ရေးွက်ကထွက်တဲ့ဆိုတော့ကိုယ်နိုင်ငံမှာမဖြစ်သေးတော့လေအဲ့ဒါကိုဖြစ်စေချင်တာပေါ့ဗျာအဖြစ်ပို့တော့လည်းမှန်ပြောရတော့ဗျာဒီကုမ္ပဏီနဲ့ရောင်းရေးလုပ်ငန်းတစ်ခုတွေနဲ့ဒီကျွန်တော်ဝန်ကြီးဌာနတစ်ခုတွေနဲ့လုပ်လို့မရပါဘူးအခက်ခဲကပါပါတယ်ဗျာဟိုနိုင်ငံခြားဒီထိုင်းတို့ဒီပြည်ကြီးဒီဖြင်းတို့ကွမ်းတို့ဒီနဲ့ဖြင်းဆုံးမျိုးတို့ပါဖြစ်ပေါ်နေတဲ့ဒီဈေးဝယ်ရဘလောက်ကြီးမားလဲဆိုတာကိုတွက်လိုက်လာတဲ့ခါကျရင်ဒီသူတို့ data အနာပိုင်းကြီးဒီအစိုးရကြီးကဒီအများကြီးဈေးဝယ်ပုံပြောင်းတတ်ဖို့ရအပိုင်းကြီး subscribe လုပ်တဲ့အပိုင်းကြီးရှိပါတယ်ဗျာကျွန်တော်မှလည်းအဲ့ဒါအများကြီးလုပ်ရမယ်အဲ့တော့တလောအောင်ဈေးဝယ်မူဝါဒနဲ့ပတ်သက်တဲ့လူကြီးတိုင်းတွေကစကားပြောမိတယ်လေသူကကျွန်တော်လာပြောတာကထိုင်းမှာကြားတဲ့အကြောင်းရင်းနဲ့ရောင်းဝယ်ဈေးဝယ်ကအရင်ကြီးမားကြဆက်မကောင်းကြတယ်အဲ့ဒါဟုတ်တယ်လို့အဲ့ဒါမူဝါဒတွေကိုပြင်ပေးပါလို့အခုလက်ထက်မှာနည်းနည်းလေးလုပ်ပေးပါအဲ့ဒါလေးလို့ဒီကဒီကျောင်းနေတာဒီကဒီထဲမှာဖြစ်ဖို့ဖြစ်ရမယ်ဆိုတာဒါကျွန်တော်ကနားလည်ပါလေဒါပေမဲ့ထိတ်ကြောက်ကိန်းမှာဖြစ်တဲ့မူဝါဒတွေဖြစ်ဖို့ကနိုင်ငံခြားတိုင်းလာရောင်းဝယ်ဖောက်ကြဖို့သင်ပြဖို့ကတော့ဒါကိုလို့စီးပွားရေးမူဝါဒနဲ့ဆိုင်ပါတယ်လို့ကျွန်တော်တင်ပြထားတယ်ဗ
ျဟုတ်ကဲ့ဟိုစောစောကအာဥစ္စာဘုခံပြောသားတဲ့ထဲမှာပါပါတယ်ဒီဟိုကုန်ပစ္စည်းအချောတွေတွေလောက်ရောင်းတဲ့နေရာမှာမြန်မာနိုင်ငံဘက်ကတရုတ်အကြိုက်တွေလောက်ပြီးရောင်းဖို့ဆိုတာဆိုတော့အခုဒီနေ့လာတဲ့ကုန်တွေတွေမှာဟိုလာဝယ်ကြတဲ့ဒီအဝယ်လက်တွေပေါ့နော်အဝယ်လက်တွေထဲမှာရောတရုတ်နိုင်ငံသားတွေပဲများနေတော့မယ်လားခင်ဗျာအများစုကအရင်နှစ်တည်းကလည်းတရုတ်နိုင်ငံကလာကြတယ်ဆိုတာပဲကြားခဲ့ရတော့အခုလက်ရှိမှာလည်းဒီနှစ်မှာလည်းတရုတ်ကပဲပုံများတယ်ဆိုတဲ့သဘောလားခင်ဗျာ
ဒီနှစ်ကကုန်လာတာများတယ်အလုံးပေါင်းဒီစီးပွားကြည့်ပါဒီ900တော့ဖြစ်သွားတယ်ခိုင်းတဲ့ပုံများပါတယ်အဲ့မှာအများစုတော့အခုရက်ဆက်ဆင်းဝယ်တဲ့ပုံကများတော့တရုတ်ပြည်ကတော့ရာခိုင်နှုန်း90နဲ့300ခန့်တော့တွေ့ပြဖြစ်ပါတယ်
ဥရောပတို့ဒီအမေရိကတို့ကလာတဲ့ကုန်တဲ့အရေးတော့ရေပူရပေါ့နော်ဟိုသူတို့အရေးသူတို့ကတော့အရင်နှစ်တည်းတည်းဆိုင်အတိုးအလျှောက်ဘယ်လိုရှိလဲခင်ဗျာအစိတ်ဝင်စားမှုပုံများလာသလားဘာလို့ဆိုမြန်မာနိုင်ငံပွင့်လင်းလာပြီးအေးဆိုပြီးတော့ဟိုနိုင်ငံတကာမြန်မာနိုင်ငံပေါ့မျက်စိကျနေတာလည်းရှိတယ်လေဆိုတော့ကြောင်းမြေရတာလုပ်ငန်းဘက်မှာကောအဲ့လိုပဲအနောက်နိုင်ငံတွေဘက်ကဝင်တဲ့လူတွေပုံများလာပြီလားတဖြည်းဖြည်းနဲ့
မများသေးခင်ဗျာဒီနှစ်ကအမေရိကကတော့ဒီတစ်ခါရောက်လာတယ်သူတို့တစ်ခါကြည့်လာတယ်ဒီကိလေဖတ်ဖတ်ပြချာလာကြည့်တယ်အဲ့ဒါပဲကြည့်ရတယ်အဓိကတော့ကြောက်စင်ကြီးတရုတ်ပြည်ကဖြစ်တယ်ကြောက်မြတ်ကြီးထိုင်းကဖြစ်တယ်ပလဲကြီးဂျပန်ဖြစ်ပါတယ်ဂျပန်နဲ့တရုတ်ဟိုကဒီဆိုရင်ဂျပန်နဲ့ဒီထိုင်းပေါ့နော်ဒီပလဲရတော့လေအများအဓိကအများစုပြောတာပါဒါပေမဲ့ဒီဒီနိုင်ငံအလုံးနိုင်ငံပေါင်းဟို12နိုင်ငံတော့အဲ့ဒါလာပါတယ်ခင်ဗျာပြောရလေ
ကျွန်တော်အရင်နှစ်တင်မှာလဲသူတို့ရှေ့ကအကြံပြုတာတွေဟိုဖြစ်စေချင်တာပေါ့နော်အစိုးရဘက်ကလှုပ်ပေးစေချင်တာတွေဒီကြောက်မြတ်အာဒီလုပ်ငန်းပို့ပြီးတော့တွင်ကျလာအောင်အထူးသဖြင့်မြန်မာနိုင်ငံထဲမှာပဲပြနေတာလဲဆိုင်နဲ့နိုင်ငံတကာမှာလည်းလဲပြီးတော့တကယ်အကြီးသွေးကောင်းတဲ့မြန်မာအကြောင်းမြေနာတွေကြောက်စိတ်မဲ့ဖြစ်ဖြစ်ပေါ့နော်တွင်တဲ့ပစ္စည်းတွေနိုင်ငံတကာဈေးကွက်ထဲကိုထိုးဖောက်နိုင်အောင်လုပ်ဖို့အတွက်ကဟိုအစိုးရအနေနဲ့ ဘာတွေများလုပ်ပေးသင့်တယ်လို့ဦးဇော်ဘုခန်တို့ယူဆလဲဟောပေါ့အစိုးရကိုအကြံပေးခြင်းတဲ့အချက်တွေဘာတွေများရှိလဲ
နှစ်ပိုင်းရှိပါသေးတာအရင်ရောင်းတာတော့ဒါပြည်တွင်းမှာပဲဖြစ်ရမယ်ကွယ်ဟိုပြည်ပမှာထွက်ပြီးရောင်းအောင်လို့မျိုးမဖြစ်သေးဘူးเนาะဒါပေမဲ့တမိုးကြီးပြည်ဗီဒီယိုတက်ဖြစ်တဲ့ဒီလုံရင်တော့ပြည်ပမှာဒီရောင်းဆိုင်တော်များများတော့ဒီနိုင်ငံကပျောက်ပဲရှိုးပွဲတွေကြိုးပွဲတွေမှာဆက်ကြတာပါလေအများစုတော့အရှင်ပြေလို့ပြရတယ်အဲ့တော့လေကျွန်တော်ဒီထက်ပို့ပြီးတော့ဟိုကျေပြတ်စီချင်တယ်ဆိုရင်ကျွန်တော်မှာနံပါတ်1ဒီမိကညာရဲ့ဒီလက်ရဒီဇိုင်းတွေပေါ့ဗျာအဲ့လေးတွေကိုကျွန်တော်တို့ဟိုဒီခုကောင်းအောင်လုပ်နိုင်ရမယ်နောက်တစ်ခုကအခွန်စနစ်ပေါ့အခွန်စနစ်ကဒါအခုလက်ရှိကတော့လုပ်ပြထားတဲ့အခွန်စနစ်ကတော့မဆိုးပါဘူးဟိုတိတော့လေဒါပို့ပြီးတော့ကောင်းပေါင်းဆိုရင်တော့ဒါနည်းနည်းလေးဒါကျွန်တော်ကနည်းနည်း short နေတယ်တိတော့လေဟိုဒီတိုင်းမှာလည်းဒီအခွန်နဲ့လည်းရက်ပြရတယ်ဟိုအနိုင်လည်းမကောင်းဆိုပါဘူးအဲ့ဒီအမှကျွန်တော်အဓိကဖြစ်နေတာလိုက်ရောင်းအပြည့်ပြည့်သားမှထည့်အောင်တဲ့ပုံစံတွေကရောင်းရတဲ့ငွေကိုပြည်အောင်ကောင်းကောင်းမွန်စင်ညာဖို့လိုတယ်ပေါ့နော်အဲ့ကျညာတဲ့ပုံမှာမှခေါင်းရတဲ့ပုံမှာအဲ့မှစီစီပေါ်ရည်ချင်တာပေါ့အဲ့ဒါအဓိကပါပဲအဲ့မှသူကပြောတာအဆောင်များတဲ့တွေသူကလို short ပြီးပြရတယ်ဘာညာမျိုးလဲဖြစ်လာတဲ့ခါကျရင်မကောင်းဘူးဗျာအဲ့ဒါလေးပါပဲကျွန်တော်တော့အများကြီးစီနေတာအဆင်ပြေရတယ်
ဒါကတော့ကုဇောဝင်းလိုင်းစီစဉ်တက်ဆက်တဲ့အပတ်စဉ်စီဝါရီကဏ္ဍကိုနားဆင်ကြရတာပါ။အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတဆုံလင်အမေရိကန်တခွင်စီစဉ်ကိုနားဆင်ရပါမယ်။ကုအောင်အောင်ကစီစဉ်တက်ဆက်ထားတာဖြစ်ပါရယ်ခင်ဗျာ။
အမေရိကန်ပြည်သူဟာရွှေပြောင်းအခြေချနေထိုင်သူတွေအတွက်အခွင့်အရေးတွေပေါ်များရာတိုင်းပြွာဒါပေမဲ့လည်းရောက်ခါစားမှာတော့အခက်အခဲတွေအနည်းနဲ့အများဆိုသလိုကြုံကြပါရတယ်။အထူးသဖြင့်တော့အမျိုးသမီးတွေဟာအမျိုးသားတွေလွှမ်းမိုးရာသိပ္ပံနည်းပညာအင်ဂျင်နီယာရင်းနဲ့တင်းချလိုဘာသာရဲ့နယ်ပယ်တွေမှာအောင်မြင်မှုရဖို့စိန်ခေါ်မှုတွေပိုးပြီးတော့ရင်ဆိုင်ရတဲ့ပါတယ်။ဒါပေမဲ့လည်းဆန္ဒရှိရင်တော့ကိုယ့်ရည်ရွယ်ချက်တွေအကောင့်တွေပေါ်လာအောင်ဆွမ်းဆောင်နိုင်တဲ့အကြောင်းတက်တည်ပြခဲ့တဲ့အာဖဂန်အမျိုးသမီး၃ဦးအကြောင်းကိုတင်ပြပေးပါမယ်။စစ်ပွဲတွေဖြစ်ပွားနေတဲ့အာဖဂန်နစ္စတန်ကထွက်ပြေးလာပြီးပါကစ္စတန်ကဒုက္ခသည်စခန်းမှာနေထိုင်ခဲ့ဘူးသူဆိုဖီယာမဖူးရှ်ရဲ့ဘဝဇက်အစုံကတော့ခက်ခဲကြမ်းတမ်းတယ်လို့ပြောရမှာပါ။သူဟာအသက်9နှစ်အရွယ်မှာမိသားစုနဲ့အတူလန်ဒန်ကိုပြောင်းရွှေ့နေထိုင်ခဲ့ပြီးလျှက်စစ်အင်ဂျင်နီယာဖခင်ဖြစ်သူစီကနေသိပ္ပံပညာကိုစိတ်ဝင်စားလာတာပါ။အခုခါမှာတော့ကယ်လီဖိုးနီးယားပြည်နယ်ကဆီလီကွန်ဗယ်လီမှာသူဟာအောင်မြင်တဲ့စွန့်ဦးတီထွင်လုပ်ငန်းရှင်တဦးဖြစ်နေပါပြီ။သူအနေနဲ့ဒီအချိန်နေထိရောက်လာတာကိုအန်အော်ပြီးမယုံကြည်ကြသူတွေလည်းရှိပါတယ်လို့ဆိုဖီယာမက်ဖူးစ်ကပြောပါတယ
် They cannot put together this picture of this girl who is a refugee to being this entrepreneur in Silicon Valley
ဒုက္ခတွေဖြစ်ခဲ့တဲ့မင်းကလေးငယ်တယောက်က Silicon Valley မှာစွန့်ဦးတီထွင်လုပ်ငန်းရှင်တူဖြစ်ပြီးတော့အခုလိုအချိန်နေရောက်လာတာကိုသူတို့ကဆက်ဆက်စဉ်းစားလို့မရဖြစ်နေတာပါကျမကအာဖဂန်တူပါလို့ပြောလိုက်ချိန်မှာတော့သူတို့ရဲ့အမြင်ကတအံ့တအော်ဖြစ်သွားပါတယ်
ဆရာဒက်ကီဟာလဲကဘူးမျိုးရောကနေဆန်ဖရန်စစ္စကိုကိုပြောင်းရွှေ့အခြေချလာသူပါသူဟာကွန်ပျူတာလုံခြုံရေးဆိုင်ရာကုမ္ပဏီတစ်ခုမှာ software engineer အဖြစ်အလုပ်လုပ်ကင်နေတာပါအမျိုးသားတွေကြီးစိုးထားတဲ့ဒီ cyber လုံခြုံရေးနည်းပညာလောကမှာစိန်ခေါ်မှုအများပြားတွေ့ရတယ်လို့ဆိုပါတယ်ဒါပေမဲ့လည်းအခက်အခဲတွေအားလုံးကိုအောင်မြင်စွာဖျက်ချော်နိုင်ခဲ့တာကြီးပါပဲလို့ဆရာဒက်ကီကပြောပါတယ
် Obviously whatever you do you face challenges otherwise it's not worthwhile right
ဘာတွေပဲလို့လို့အခက်အခဲစိန်ခေါ်မှုတွေတော့တွေ့ရမှာပါအဲ့လိုမှမဟုတ်ဘူးဆိုရင်တော့လေလူဘဝဆိုတာအတိတ်ပဲရှိတော့မှာမဟုတ်ပါဘူး software engineer တယောက်အနေနဲ့လုပ်ငန်းခွင်မှာလဲအမျိုးသမီးတယောက်အနေနဲ့တိတ်တဘောမတွေ့စရာကောင်းတဲ့အခြေအနေတွေကိုရင်ဆိုင်ခဲ့ရပါလေဒါပေမဲ့လည်းအရေးကြီးဆုံးသင်ခန်းစာရခဲ့တာကတော့အဲ့ဒီလိုအခြေအနေတွေဟာကိုယ့်ရဲ့ဥတီချက်ပန်းနိုင်တွေကိုမပြောက်ပြယ်စေဘူးဆိုတာပ
ါမိုင်ရာနဝဘီယာလဲအဲ့လိုစိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားခဲ့သူပါသူဟာကယ်လီဖိုးနီးယားပြည်နယ် Palo Alto အခြေစိုက် Lockheed Martin ကုမ္ပဏီကရွေးချယ်ထားတဲ့အထူးထက်မြက်သူအင်ဂျင်နီယာအဖွဲ့ဝင်တဦးဖြစ်ပါတယ်။ဂျိုရူနီးပညာကိုသုံးပြီးလူတွေရဲ့အသက်ကိုကယ်တင်ဖို့ကြိုးစားနေတဲ့တစ်ချိန်တည်းမှာပဲအမျိုးသမီးတွေဘဝတိုးတက်ဖို့ဥဆောင်လမ်းပြတဲ့အတွက်အာဖဂန်ဒုက္ခသည်ဟောင်းတဦးဖြစ်တဲ့ Myra Nawabi ဟာထူးခြားတဲ့ဆွမ်းဆောင်ရှင်ဖြစ်ရွေးချယ်ခံရတဲ့အကြောင်းသူကအခုလိုပြောပါတယ
်။ One of them was the Silicon Valley Business Journal.women of influence and that was
silicon valley စီးပွားရေးဂျာနယ်ကနေလူတွေရဲ့ဘဝကိုလွှမ်းမိုးနိုင်စွမ်းရှိသူအဖြစ်ရွေးချယ်ခဲ့တာပါ ကျမအပါဝင်ဒီ silicon valley ကကုမ္ပဏီမှာအလုပ်လုပ်နေတဲ့သူအမျိုးသမီး100လောက်ကိုရွေးချယ်ခဲ့တာပါ
ဒီအာဖဂန်မျိုးသမီးငယ်၃ဦးဟာအမျိုးသမီးတွေအနေနဲ့ဘဝတခြားမှာတွေ့ရတဲ့အခက်အခဲတွေကိုဘယ်လိုကျော်လွှားမလဲဆိုတာကိုလမ်းပြဥဆောင်နိုင်ခဲ့သူတွေပါမက်ဖိုစာအမျိုးသမီးကောင်းဆောင်မှုအရေးသွေးအစီအစဉ်တစ်ခုကိုဥဆောင်ခဲ့တယ်လို့နဝဘီဟာလဲလင်းနင်ဆိုတဲ့အမျိုးသမီးအဖွဲ့တစ်ဖွဲ့ကိုထူထောင်ခဲ့ပါတယ်ဒါကစ်ကတော့မျိုးဆက်သစ်မိန်းကလေးတွေကိုကွန်ပျူတာပရိုဂရမ်ရေးသားနီးမျှဝေပေးနေသူပါဆေရာဒါကစ်က
I'm very proud of that because I feel like
ကျမကတော့ဂုဏ်ယူပါတယ်အမျိုးသမီးတွေအနေနဲ့ဤပညာလောကမှာပို့ပြီးထိုးဖောက်ဖို့လိုပါတယ်
။ရွှေပြောင်းချစ်ချာနေထိုင်သူအမျိုးသမီးတွေအဖြစ်နဲ့သူတို့ရဲ့အတွေ့အကြုံတွေကိုပြန်ဝေမျှဖို့လိုတယ်လို့လဲသူတို့သုံးဦးစလုံးကခံယူထားတာပါ။ကြားမလိန်ကွဲပြားတာဘဝအခြေအနေဘယ်တိုင်းမှမမွေးခဲ့တဲ့ဆိုရာရီယာကိုရှောက်ရမယ့်လမ်းကိုအဆုံးဖြတ်ပေးတာမဟုတ်ဘူးလို့လဲမြင်ကြပြီးကို့အနေနဲ့ဖြစ်ချင်တာတွေကိုအကောင့်ထဲပို့ဖို့ဘယ်တိုင်းသာဒီပြင်ဆင်ထားတယ်လဲအပေါ်မှာသာမူတည်တာလို့ယုံကြည်ထားသူတွေလည်းဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်သူလော့စ်အိန်ဂျလိစ်မြို့မှာရှိတဲ့နာမည်ကျော်ဟောလိဝုဒ်လမ်းမကြီးပေါ်မှာဆိုရင်ရုပ်ရှင်တွေကလူစမ်းကောင်းတွေလူဆိုးတွေဆက်ရုပ်တွေအတိုင်းဝစ်ဆင်ပြီးလာရောက်လည်ပတ်ကြသူတွေကိုကြိုဆိုနှုတ်ဆက်ကြတယ်လို့ဓာတ်ပုံတွေလည်းတွဲအရိုက်ခံကြပါတယ်သူတို့တွေဟာဟောလိဝုဒ်ရုပ်ရှင်လုပ်ငန်းကြီးရဲ့အစိတ်ပိုင်းလည်းဖြစ်ပြီးအဲ့လိုဝစ်ဆင်ကြိုဆိုကြသူတွေထဲမှာနိုင်ဂျီးရီးယားနိုင်ငံသူတဦးလည်းပါဝင်ပါတယ်ဟောလိဝုဒ်လမ်းမကြီးပေါ်ရောက်တဲ့ဆိုရင်ပဲရုပ်ရှင်ဇာတ်လမ်းတွေကဇက်ကောင်မျိုးစုံပုံစံဝတ်ဆင်ထားကြသူတွေကိုတွေ့ရမှာပါခရီးသွားတွေအတွက်တော့သူတို့ဟာအလွယ်တကူဓာတ်ပုံတွေ့ရနေတဲ့ဟောလိဝုဒ်အကျော်မော်တွေလည်းဖြစ်ပါတယ်အဲ့လိုဝတ်ဆင်ကြသူတွေထဲမှာအမေရိကန်အိမ်မက်ကိုအကောင့်တဲ့ဖော်ကျင်သူနိုင်ဂျီးရီးယားနိုင်ငံကအမကလည်းပါဝင်ပါတယ်သူကတော့ရုပ်ရှင်ထဲမှာအချိန်ကိုလိုတယ်လို့ပြောင်းလဲယူနိုင်တဲ့ထူးခြားတဲ့ရုပ်ပြဇက်ကောင် stone ပုံစံဝတ်ဆင်ထားတာပါ
Some people they will come to you they don't know how to
တချို့ကဓာတ်ပုံလာရိုက်ပေးမယ်လေဘယ်လိုပုံစံမျိုးရိုက်ချင်လဲဆိုတာမသိပါဘူးအဲ့ဒါဆိုရင်သူတို့ရဲ့ကိုနေဟန်တာချစ်ကောင်လို့ခါကိုဘယ်လိုပုံစံထောက်ဘယ်လိုနေရမယ်ဆိုတာကိုပြပေးရပါတယ်သူတို့ဓာတ်ပုံရိုက်ပြီးတဲ့ခါမှလည်းပုံကိုကြိုက်တယ်လို့ကျမတို့အလုပ်ကလည်းအားကြကြပါတယ
်ဒါပေမဲ့လေဒီလုပ်ငန်းခွင်မှာအခက်အခဲတချို့ရှိကြောင်းအမကာကပြောပါတယ
် More difficult is coming
ပြောင်းချက်ကြီးကြီးမားမားနဲ့လာတာကပိုစိတ်ပင်ပန်းစေပါတယ်ပတ်စံနဲ့အများကြီးဝင်မယ်လို့မှန်းထားပေမဲ့လည်းတကယ်တော့အဲ့လိုမဟုတ်ပါဘူး
သူတို့တွေနဲ့ဓာတ်ပုံလာရိုက်ကြသူတွေဟာအခမဲ့ဝန်ဆောင်မှုပေးနေကြတာပဲထင်နေတယ်လို့ဆိုပါတယ
် Brothers they don't like tipping. Do you have any tip for me?
Not at the moment.
အိုင်မဲလေစိတ်တက်မကြပဲကို့ရည်ရွယ်ချက်အတိုင်းပန်းတန်ရအောင်ရှောက်လန်းဖို့အမကာကဆုံးဖြတ်ထားတာပါ
I just feel that Hollywood is a place we are
dreaming. ဒီနေ့ပဲကြိုးစားရင်ဆိုရင်တော့ Hollywood ဟာအိမ်မက်တွေအကောင့်ထဲပေါ်လာတဲ့နေရာလို့ထင်ပါတယ်။တကယ်လို့သာအောင်မြင်ရင်ပဲဖြစ်ဖြစ်မအောင်မြင်ရင်ပဲဖြစ်ဖြစ်ကြိုးစားမယ်ဆိုတဲ့စိတ်တက်နဲ့လုပ်မယ်ဆိုရင်ပေါ့
တခါတည်းရန်အခက်အခဲတွေရင်ဆိုင်ရတဲ့အချိန်ဆိုရင်နိုင်ဂျီးရီးယားကသူ့မျိုးသားစီလှမ်းရင်ဖွင့်ပစ်တယ်လို့လဲအမကာကပြောပါတယ
်။ My husband is really encouraging me.
ကျမမျိုးသားကတော့တကယ်ကိုအားပေးပါတယ်။ကျမဒီဟောလိဝုဒ်မှာဘာလုပ်တယ်ဆိုတာကိုသူမသိပေမဲ့လည်းတဖြည်းဖြည်းတော့သိလာပါပါ။အဲ့ချိန်ကျရင်တော့ဒီမှာဘာတွေရင်ဆိုင်ခဲ့ရတယ်ဆိုတာကိုပြန်ပြောပြမှာပါ။ကျမဟာဘာမှအရင်မှလုပ်နေတာမဟုတ်ဖ ೇನೆ ။ကလေးတွေနဲ့ကျမအတွက်အကောင်းဆုံးလုပ်နေရပါ။ဒီနေ့နေ့ကျရင်တော့အိမ်မက်တွေအကောင့်ထဲပေါ်လာမှာပါ။အဲ့ချင်းကြရင်အားလုံးကိုစင်မြင့်ပေါ်ကနေကျမအတွေ့အကြုံတွေကိုပြန်မျှဝေသွားပါမယ်
။အောင်မြင်မှုပန်းနိုင်စီရှောက်လန်းနေတဲ့ကာလမှာတော့အမကဟာဟောလိဝုဒ်လမ်းမတွေပေါ်မှာဓာတ်ပုံတွဲအရိုက်ခံရင်ဘဝရည်တည်နိုင်ဖို့ကြိုးစားနေပါရယ်ခင်ဗျာ။ဒီတစ်ပတ်အစီအစဉ်မပြီးဆုံးခင်မှာသမရရဲ့သားလေးဖြစ်ကိုရိုင်းလဲသမရဖြစ်ခဲ့သူတယောက်အကြောင်းကိုပြောပြပေးခြင်းပါရယ်။ American သမိုင်းမှာ John Adams နဲ့John Quincy Adams တို့ဟာသမရအဖြစ်တာဝန်ယူခဲ့တဲ့သားဖတွေဖြစ်ပါတယ်။နိုင်ငံဖခင်ဖြစ်ခေါ်ဖို့ဂုဏ်ပြုခဲ့တဲ့ Senior Adams ဟာဒုတိယမြောက်အမေရိကန်သမရဖြစ်ပြီး1898ခုနှစ်ကနေ1800ခုနှစ်အထိသမရတာဝန်ထမ်းဆောင်ခဲ့ပါတယ်။ British တွေလက်အောက်ကနေလွတ်လပ်ရေးရပြီးနောက်ပိုင်းသားဖြစ်သူ John Quincy Adams ကတော့အရေးကြီးတဲ့တန်တမန်တာဝန်တွေကိုထမ်းဆောင်ခဲ့ပြီး1818ခုနှစ်သမရ James Monroe လက်ထက်မှာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ပါတယ်။အဲ့နော် 1825 ခုနှစ်မှာ John Quincy Adams ဟာ American ပြည်ထောင်စုရဲ့6ရောက်မြောက်သမရဖြစ်လာခဲ့ပါတယ်ခင်ဗျာ
။ဒါကတော့သုတဆုံလင် American တခွင်အပတ်စဉ်ကဏ္ဍကိုနားဆင်ကြရတာပဲဖြစ်ပါတယ
်။ American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း189နိုင်ငံကလူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းအားထုတ်မှုတွေကိုအကဲဖြတ်သုံးသပ်ထားတဲ့
TIP ခေါ်လူကုန်ကူးမှုအစီရင်ခံစာကိုအမေရိကန်နိုင်ငံကြီးဌာနကနှစ်ဆင်ထုတ်ပြန်ပါတယ်။လူကုန်ကူးသူတွေကိုတရားစွဲဆိုတာလူကုန်ကူးခံရသူတွေကိုအကာအကွယ်ပေးတာနဲ့ရာဇဝတ်မှုကိုကြိုတင်တားဆီးတာစတဲ့အစိုးရတွေရဲ့ကြိုးပမ်းအားထုတ်မှုအပေါ်မှာမူတည်ပြီးနိုင်ငံတွေကိုလူကုန်ကူးမှုစောင့်ကြည့်ကန် Tier အဆင့်၄ဆင့်နဲ့ခွဲခြားသတ်မှတ်ပါတယ်။ဒီနှစ် TIP အစီရင်ခံစာရဲ့အဓိကစောင့်ပုတ်ကတော့ကမ္ဘာပြည်ထနာဖြစ်နေတဲ့လူကုန်ကူးမှုကိုဒေတာချင်းအလိုက်ဖြေရှာရမှာလူကုန်ကူးမှုတိုက်ဖျက်ရေးမှာပါဝင်နေတဲ့လူမှုအဖွဲ့အစည်းတွေကိုကူညီပံ့ပိုးပေးရေးဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်လူကုန်ကူးမှုရဲ့အန္တရာယ်အကျိုးဆက်တွေကိုအဲ့ဒီဒေတာဆိုင်ရာလူမှုအဖွဲ့အစည်းတွေပဲအထူးတလဲခံရတာဖြစ်တယ်လို့သူတို့ကိုယ်တိုင်ခန်းစားရတာကြောင့်ဖြစ်ပါတယ်။သူတို့ရဲ့လူမှုပတ်ဝန်းကျင်မှာဘေးကင်းလုံခြုံရေးသူတို့ကိုယ်တိုင်ပါဝင်ဆောင်ရွက်တာအပါအဝင်သူတို့ရဲ့ဒေတာအရက်မှာရှိနေတဲ့လူကုန်ကူးမှုဥတီယာလမ်းကြောင်းတွေကိုအကျွမ်းတဝင်သိရှိနေတာစတာတွေကြောင့်ဒေတာဆိုင်ရာလူမှုအဖွဲ့အစည်းတွေကိုခေတ်သစ်ကျွန်းစနစ်တိုက်ဖျက်ရေးအတွက်မရှိမဖြစ်လိုအပ်ပါတယ်။ကမ္ဘာတဝန်းလူကုန်ကူးမှုဟာဆက်လက်ရှိနေပြီးလူကုန်ကူးခံရသူပေါင်းခန့်မှန်းခြေ25သန်းရှိနေကြောင်းနဲ့ဒါရီဟာနေဆက်အားလုံးမှာစိန်ခေါ်မှုတွေအဖြစ်ရှိနေကြောင်းလူကုန်ကူးမှုတိုက်ဖျက်ရေးနဲ့စောင့်ကြည့်ရေးဌာနယာယီညွှန်ကြားရေးမှူးကယ်ရီဂျွန်စတုန်းကသူ့ရဲ့ blog မှာမကြာသေးခင်ကပဲရေးသားထားပါတယ်။လူတွေအပေါ်အမျက်ထုတ်ကြိုးစည်းပွားရှာနေတဲ့လူကုန်ကူးသူတွေကိုနှိမ်နင်းနိုင်ရေးလူမှုရေးစည်းပွားရေးဗတ်ပေါင်းစုံကဖြေရှင်းနိုင်ဖို့အတွက်သက်ဆိုင်ရာနိုင်ငံတွေရဲ့အစိုးရတွေကလူကုန်ကူးသူတွေအကြောင်းကောင်းကောင်းသိနိုင်တဲ့သူတို့ရဲ့နိုင်ငံတွင်းလူမှုအတိုင်းဝိုင်းခေါင်းဆောင်တွေအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေမူဝါဒပိုင်းဆိုင်ရာကျွမ်းကျင်သူတွေအဖွဲ့အစည်းဝင်ပုဂ္ဂိုလ်တဦးချင်းစီစတာတွေနဲ့ပူးပေါင်းဆောင်ရွက်တင်ကြောင်းကယ်ရီဂျွန်စတုန်းကဆိုပါတယ်ဒီလူတွေအားလုံးဟာသူတို့နေမြေဒေသမှာလူကုန်ကူးမှုအဆုံးသတ်စေရေးညင်ကြင်နေကြသလိုရိုးရိုးသားသားနဲ့ပူးပေါင်းဆောင်ရွက်နေကြသူတွေလည်းဖြစ်ပါတယ်။လူမှုဖွဲ့စည်းတွေကိုယ်တိုင်ဥဆောင်ဥရွယ်ပြုမှုကြောင့်အကာအကွယ်မဲ့သူတွေကိုကာကွယ်ပေးနိုင်ရေးကျွန်တော်တို့ရဲ့စွမ်းအားတွေပိုးပြီးအားကောင်းလာစေတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကလည်းပြောပါတယ်။ဒါ့အပြင်လူစုဆောင်ဖို့နဲ့အမျက်ထုတ်ဖို့စိတ်ဝင်ထိုးဖောက်လာတဲ့ရာဇဝတ်ကျူးလွန်မှုအခြေအနေကိုလည်းအားနည်းသွားစေတယ်လို့ဝန်ကြီးကဆိုပါတယ်။တကယ်လို့များလူကုန်ကူးမှုတိုက်ဖျက်ရေးကိုအောင်မြင်အောင်လုပ်မယ်ဆိုရင်လူကုန်ကူးမှုကိုစုံစမ်းဖော်ထုတ်နိုင်ဖို့ဒေတာဆိုင်ရာလူမှုအဖွဲ့အစည်းတွေကိုယ်တိုင်ဥဆောင်ဥရွက်ပြုနိုင်အောင်နဲ့ဖြေရှင်းဆောင်ရွက်နိုင်အောင်သူတို့ကိုနိုင်ငံအစိုးရတွေအနေနဲ့စွမ်းရည်မြင့်တင်ပေးရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးပွန်ပီယိုကပြောပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အာဘော်မဟုတ်ကြောင်းထပ်မံပြီးတော့သောတာရှင်တို့ကိုအသိပေးပါရစေ။ VOA အမေရိကန်တန်ကနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါရစေ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေတာပါ။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ထိုင်းနိုင်ငံချင်းရန်ခင်ကျောက်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိနေတဲ့ចောင်းသား12ဦးနဲ့ဘောလုံးနီးပြတူပါတဲ့ဖွဲ့တွေကចောင်းသား၈ယောက်ကိုကယ်တင်နိုင်ပါပြီ။ចံចောင်းသား၄ယောက်နဲ့နီးပြကိုနောက်3ရက်တွင်ကယ်ထုတ်ဖို့လုပ်နေတယ်လို့ထိုင်းကယ်ဆေးအဖွဲ့ကပြောပါတယ်။ဒါပေမဲ့ဒီ9ယောက်ကိုတစ်ချိန်နဲ့ကယ်ထုတ်မလားဘယ်နှချိန်ကယ်ထုတ်ဖို့လုပ်မလဲဆိုတာတိတိကျကျမသိရသေးပါဘူး။အနားယူရမယ့် American တရားလွှတ်တော်ချုပ်တရားသူကြီး Anthony Kennedy ရဲ့နေရာမှာအစားထိုးခံထားမဲ့သူအတွက်အမည်စင်းကိုတနင်္လာနေ့ညမှာကြေညာမယ်လို့ American သမ္မတ Donald Trump ကပြောပါတယ်။သမ္မတကြေညာချက်ထွက်လာရင်အမည်တင်သွင်းတာကိုအဓိကအတည်ပြုပေးရမယ်အထက်လွှတ်တော်မှာအခြေတင်တွေဖြစ်လာနိုင်စရာရှိပါတယ်။အထက်လွှတ်တော်မှာ Republican Party ကမဆိုးသလောက်အသာစီးရနေပေမဲ့တိုက်ခန့် Democrat တွေကသမ္မတ Trump ရွေးသူကိုထိုးနှက်ဖို့အသင့်ပြင်းနေကြပါလိမ့်မယ်။ရခိုင်မြောက်ပိုင်းပြည်ပကစုံစမ်းအဖမ်းခံရတဲ့ Writers သတင်းဌာနကမြန်မာသတင်းတောင်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုမြောက်ပိုင်းခရင်တရားရုံးကတနင်္လာနေ့မှာနိုင်ငံတော်ထိရောက်ချက်အုပ်အပြည့်ချိုးဖောက်မှုနဲ့ဆွဲချက်တင်မှုဆုံးဖြတ်ပါတယ်။ဒီလိုဆုံးဖြတ်တဲ့အပေါ် Writers သတင်းဌာန Editor ချုပ်ကတိတ်ကိုစိတ်ပျက်ကြောင်းကြေညာချက်ထုတ်ပြန်တယ်လို့ American တန်ယုံကလည်းစိတ်ပျက်ကြောင်းကြေညာချက်တွေထုတ်ပြန်ပြောဆိုပါတယ်။ကမ္ဘာဖလားဘောလုံးအကျိုးဘောလုံးပွဲပထမပွဲစဉ်ကိုဒီကနေ့စတင်မှာဖြစ်ပြီးပြင်သစ်နဲ့ Belgium အသင်းတို့ကစားကြမှာပါမနေ့ဖန်ကြရင် Croatia နဲ့ England အသင်းတို့ကစားကြမှာဖြစ်ပြီးနိုင်နဲ့နှစ်သင်းကနောက်ဆုံးဘောလုံးပွဲကိုတက်ပြီးတော့ရှုံးနဲ့နှစ်သင်းကတတိယနေရာကိုလူကြမှာဖြစ်ပါတယ
်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့တည်းအစီအစဉ်ထုတ်လွှင့်မှုကမတ်စုမြတ်မွန်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်
ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ်နောက်အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မွေးပါ
This program has come to you from the Voice of America, Washington.